to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် View American တန်ကနေ2016ခုနှစ်ဇူလိုင်လ30ရက်စနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေစတင်တန်လွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာညချမ်းပါတော်တာရှင်များရှင်ဒီကနေ့ညပတ်သတင်းတွေကိုမှခွာညိုနဲ့ကျွန်မအနောက်လောက်တို့ကတင်ပြတော့မှာပါအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေဟာဆီးရီးယားနိုင်ငံထက်က IS2 ရဲ့အမခန်မန်ဘစ်မြို့ကိုဦးတည်ထိုးစစ်ဆင်နေပါတယ်အမေရိကန်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ရဲ့ကွန်ပျူတာနက်ဝတ်ကိုချိုးဖောက်ဝင်ရောက်ပြီးတော့ချက်လက်တွေခိုးယူသွားသူတွေကိုပြည်အောင်စုအစိုးရတာဝန်ရှိသူတွေကစုံစမ်းနေပါတယ်အာဖဂန်နစ္စတန်နိုင်ငံထဲကဘိန်းဆိုင်ခင်းတွင်ရှိရာဟဲလ်မန်ဒေသကိုတာလီဘန်တို့ကထိန်းချုပ်ထားလိုက်ပါပြီ။ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုရနိုင
်။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အတွက်ဗတ်ပေါင်းစုံကကြိုးပမ်းနေတဲ့အချိန်ထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်။
ဒီရတဲ့တော့လေးဒီမှာဒီဒီမိမတမလို့ပဲနဲ့ဒီကျွန်တော်ပဲဒီမနေ့မနေ့ရမနေ့ညရပေါ့နော်ဆိုရပဲအဲကျွန်တော်ပဲရအပြာလာလဲနေကြီးပြခတ်မှုတာလို့ရှိတယ
်တောင်းတမြေပြောခွင့်ရပုဂ္ဂိုလ်မိုင်းအိုက်ချော်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဒုက္ခတွေတွေနေရပြန်ဖို့အရေးမှာဘလို့အတားအဆီးတွေရှိနေတယ်လဲဆိုတာကိုထုတ်လွှင့်ပေးသွားဖို့ရှိသလိုပတ်စဉ်ကဏ္ဍတွေမှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုင်းရဲ့လီလိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင်းနေမတိုင်းငယ်မှာအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဆီးရီးယားနိုင်ငံထက်က IS သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေထိုးစစ်ဆင်နေရမှာအလက်ပေါ်မြို့အနီးကမန်ဘစ်မြို့ကိုဦးတည်ထိုးစစ်ဆင်နေပေမဲ့လို့ IS သွေးကြွတွေကမြို့ကိုဆက်ပြီးထိန်းချုပ်ထားတယ်လို့ရှီတန်းကလာတဲ့သတင်းတွေကိုအခြေခံပြီးတော့တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်ဆီးရီးယားမြောက်ပိုင်းကမန်ဘစ်မြို့အပါအဝင်အလက်ပေါ်မြို့အနီးတစ်ဝိုက်ကိုထိုးစစ်ဆင်ရမှာ IS တို့ရဲ့နီးပြူဟာဆိုင်ရာဌာန19ခုစစ်သွေးကြွတွေတိုက်ခိုက်နေတဲ့နေရာ18နေရာ IS တို့အသုံးပြုနေတဲ့လက်နက်ကြီးတစ်လက်နဲ့မော်တော်ယာဉ်နှစ်စင်းကိုလည်းဖျက်ဆီးလိုက်နိုင်တယ်လို့အမေရိကန်ဗဟိုစစ်ဌာနချုပ်ကပြောပါတယ်မန်ဘစ်မြို့လေကောင်ကိုညွန်ပေါင်းတပ်တွေကဆက်ပြီးလေကြောင်းထိုးစစ်ဆင်နေတယ်လို့ VOA Cut သတင်းဌာနကဆိုပါတယ်စစ်သွေးကြော်ရဲ့အမခံမြို့ဖြစ်တဲ့မန်ဘစ်ကိုညွန်ပေါင်းတပ်တွေကလေကြောင်းကနေဝိုင်းတိုက်နေချိန်မှာပဲ IS တို့ကိုဆန့်ကျင်တိုက်ခိုက်တဲ့မြေပြင်တိုက်ခိုက်ရေးသမားတွေကလည်းတပုံတွေကိုတလန်းဝင်တလန်းထွက်ဆက်ပြီးတော့တိုက်ခိုက်နေတာပါလေကြောင်းထိုးစစ်တွေကြောင့်အရသာတိုက်ဆုံမှုရှိတယ်ဆိုတဲ့ဆွဆွဲချက်တစ်ခုကိုစုံစမ်းစစ်ဆေးနေချိန်မှာပဲကြာရာပရင်းနေ့ကလေကြောင်းထိုးစစ်တွေကြောင့်အရသာ25ဦးတိုက်ဆုံခဲ့တယ်ဆိုတဲ့လူခွင့်ရေးအဖွဲ့ရဲ့ပြောဆိုချက်ကိုစတင်စုံစမ်းနေပြီလို့လည်းပင်တဂွန်စစ်ဌာနပြောခွင့်ရပီတာကုတ်ကတင်ထောက်တွေကိုတောက်ကြနေကပြောပါရယ
်အမေရိကန်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ရဲ့ကွန်ပျူတာနက်ဝတ်ကိုချိုးဖောက်ပြီးအချက်လက်တွေခိုးယူသွားသူတွေကိုပြည်ထောင်စုအစိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ဒီမိုကရက်တစ်ပါတီကိုစိုက်ဘာတိုက်ခိုက်မှုတွေထဲမှာတော့ဒီတစ်ကြိမ်ဟာပိုးပြီးတော့ကြီးမားကျယ်ပြန့်တဲ့တိုက်ခိုက်မှုဖြစ်ပါတယ်ဒီစုံစမ်းစစ်ဆေးမှုမှာဗဟိုအစိုးရစုံစမ်းစစ်ဆေးရေးဌာန FBI နဲ့တရားရေးဌာနတို့လည်းပါဝင်တဲ့အကြောင်းတရားဥပဒေစိုးမိုးရေးအမေရိကန်တာဝန်ရှိသူတွေကအမေရိကန်သတင်းဌာနတွေကိုပြောပါတယ်အထင်ကရနိုင်ငံရေးသမားတွေနဲ့ပတ်သက်တဲ့စိုက်ဘာတိုက်ခိုက်မှုတွေပေါ်သတင်းမီဒီယာတွေရဲ့ရေးသားဖော်ပြချက်တွေကို FBI ကအတိအမှတ်ပြုကြောင်းနဲ့ FBI အနေနဲ့လည်းအခုလိုဖြစ်ရတဲ့ပုံမှာတိတိကျကျနဲ့အရှိကိုအရှိတိုင်းသိရအောင်ဆောင်ရွက်နေတဲ့အကြောင်း VOE ကိုစာရေးသားပေးပို့ခဲ့ပါတယ်ကွန်ပျူတာထဲမှာတင်ထားတဲ့အချက်လက်တွေကစာရင်းတစ်ခုပါသွားပြီးအဲ့ဒီကွန်ပျူတာ program ကိုနိုင်ငံလုံးဆိုင်ရာ Democrat CommitteeDNC ကထိမ့်သိမ်းလှုပ်ဆောင်တာဖြစ်တယ်လို့ Mrs. Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကတောက်ကြနေနှောင်းပိုင်းမှာပြောပါတယ် DNC ရဲ့ကွန်ပျူတာစနစ်ကိုလည်းဖောက်ထွင်းခံရတယ်လို့သိထားကြတာပါ
Belgium နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ဖို့ကြံစီတယ်ဆိုပြီးမတင်ကားလူအုပ်ကိုဖမ်းဆီးလိုက်တယ်လို့ပြည်ထောင်စုအစိုးရရှင်းတွေကပြောပါတယ် Nuruddin H နဲ့ညီဖြစ်သူ Hamza H တို့ကို Moles Lies မြို့ကသူတို့ရဲ့နေအိမ်ကိုဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်တောက်ကြနေနှောင်းပိုင်းမှာဖမ်းဆီးလိုက်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ် Belgium နိုင်ငံထဲကနေရာတစ်ခုမှာအကြမ်းဖက်မှုတစ်ခုလုပ်ဖို့ညီကိုနှစ်ယောက်စလုံးကြံစီနေတာကိုတန်လျာရှိနေခဲ့တာဖြစ်တယ်လို့အစိုးရရှင်းတွေကပြောပါတယ်လက်နက်တွေပောက်ကွဲပစ္စည်းတွေကိုတော့တစ်ခုမှရှာမတွေ့ပါဘူးညီကိုနှစ်ယောက်စလုံးကိုဆက်ပြီးချုပ်ထားမလားဆိုတာကိုဆုံးဖြတ်ချက်ချဖို့သူတို့ကိုစနေနေ့မှာရုံးထုတ်မှာပါ Belgium နိုင်ငံ Brussels မှာမလရုံးက IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့ပုံခွဲတိုက်ခိုက်မှုဖြစ်ပွားပြီးပြင်သစ်နဲ့ Germany နိုင်ငံမှာလူသေးသေးလောက်တဲ့တိုက်ခိုက်မှုတွေဆက်တိုက်ဆိုသလိုဖြစ်ပွားခဲ့ပြီးတဲ့နောက် Belgium နိုင်ငံမှာလည်းလုံခြုံရေးဆိုင်ရာအထူးသတိထားနေကြတာပါ Brussels မြို့ဟာဥရောပသမဂ္ဂနဲ့မြောက်အတ္တလန္တိတ်စစ်ဆေးချုပ် NATO တပ်ဌာနချုပ်တွေရှိရာနေရာဖြစ်ပါတယ်
ဒီလားဆော့ဘိုင်းကရဲရရှိ၅ဦးကိုပြစ်တက်ခဲ့တဲ့တနတ်သမားဂျွန်ဆင်ဟာ2014ခုနှစ်မှာအရန်တပ်ဖွဲ့ဝင်အဖြစ်နဲ့အာဖဂန်နစ္စတန်မှာတာဝန်ကျတဲ့အချိန်သူ့ရဲ့စစ်တမ်းရမှာခွင့်ပြုမထားတဲ့ပုံတွေတင်ထားခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့ပါတယ်။အမျိုးသမီးစစ်သည်တယောက်ကသူ့ရဲ့အတွင်းခံပေါင်းမီ၄၀ခိုးယူသွားခံရတယ်လို့တိုင်ကြားခဲ့ပြီးတဲ့နောက်ဂျွန်ဆင်ရဲ့ပစ္စည်းတွေကိုရှာဖွေရမှာ ဂျွန်ဆင်ရဲ့အခန်းထဲမှာအဲ့ဒီအဝတ်အစားတွေကိုတွေ့ခဲ့ပါတယ်။အဲ့ဒီနောက်သူ့ကိုတခြားစစ်အခြေစိုက်စခန်းကိုချက်ချင်းပြောင်းရွှေ့ပေးခဲ့ပါတယ်။ကြည်စံတချို့နဲ့အတူဘုံတွေနဲ့တခြားစစ်သားတယောက်အတွက်ပေးထားတဲ့စေးစာအညွှန်းတွေကိုလည်းသူထွက်ခွာသွားခဲ့ပြီးကြံရစ်ခဲ့တဲ့သူ့ရဲ့ပစ္စည်းတွေထဲမှာတွေ့ခဲ့ရပါတယ်။ဂျွန်ဆင်ပါတဲ့တပ်ဖွဲ့ရဲ့ခေါင်းဆောင်အငိမ့်စားတက်ကြက်ကြီး Gilbert Fishback ကစစ်တီတွေကိုတတ်မဖြန့်ခင် AP သတင်းဌာနကိုပြောကြားရမှာသူစီကတွေ့ခဲ့ရဘုံတွေဟာဒီအချက်ပေးအန်ရအချက်ပေးတဲ့တင်ကြတာဖြစ်တင်ခဲ့ပေမဲ့အမျိုးသမီးတယောက်ကိုလိန်ပိုင်းဆိုင်ရာနှောက်ယှက်ခံရလို့တိုင်တန်းတာလောက်နဲ့ပဲအေးအေးယူခဲ့တယ်လို့ပြောပါလေရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ပါကစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့အာဖဂန်နစ္စတန်နိုင်ငံထဲကဟဲလ်မန်ဒေတာကိုအစ္စလာမစ်သဘုံအုပ်စုကထိန်းချုပ်ထားလိုက်ပြီးလို့အစိုးရအရာရှိတွေနဲ့တာလီဘန်သတင်းရက်ကွက်ကအတည်ပြုပြောဆိုပါတယ်။တာလီဘန်တို့ကကနရှင်းရွာကိုညအချိန်မှာရှောင်းတခင်းဝင်စီးခဲ့တယ်လို့ဒေတာရင်တချို့နေရာတွေမှာတိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့ဒေတာခန့်အုပ်ချုပ်ရေးဌာနပြောခွင့်ရသူကအာဖဂန်သတင်းဌာနကိုဒီကနေ့မှပြောပါတယ်။တာလီဘန်တို့ရဲ့အစိုးရရန်သူတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်ဒေသတစ်ခုလုံးကိုထိန်းချုပ်လိုက်တာဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူတဦးကဆိုပါတယ်။ VOA ကိုပေးပို့တဲ့တာလီဘန်တို့ရဲ့အကြင်ယုံထုတ်ပြန်ချက်တစ်ခုထဲမှာတော့ကနရှင်းရွာကိုတာလီဘန်တပ်တွေကဝန်တိုက်ရာမှာအစိုးရလုံခြုံရေးတပ်သားအများအပြားတိုက်ဆုံသွားတယ်လို့ဖော်ပြထားပါတယ်။တာလီဘန်တို့ရဲ့ပြောဆိုချက်ကိုအတည်ပြုဖို့တော့မဖြစ်နိုင်ပါဘူး။ကနရှင်းရွာဟာပါကစ္စတန်နယ်စပ်နားမှာတည်ရှိပြီးဒါဟာတစ်နှစ်အတွင်းတာလီဘန်တို့ထိန်းချုပ်မှုအောက်ကိုတတိယအကြိမ်မြောက်ကျရောက်တာဖြစ်ပါတယ်။ကြာရပရင်းညကတိုက်ပွဲအတွင်းလက်နက်အပြည့်အစုံကိုင်ဆောင်ထားတဲ့တာလီဘန်တပုံတွေဟာပါကစ္စတန်နိုင်ငံနဲ့နယ်မြေထဲကနေဝင်တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့နာမည်မဖော်လိုတဲ့အာဖဂန်လုံခြုံရေးအရာရှိတွေက VOA ကိုပြောပါရယ်တိုက်ပွဲကြောင့်ဒဏ်ရာရသူတွေထဲမှာဒေသလုံခြုံရေးတပ်မှုလည်းပါတယ်လို့အရာရှိတွေကအတည်ပြုပါရယ်နှစ်ဖက်တပ်တို့ကတိုက်ဆုံလို့ရှိတယ်လို့ပြောဆိုကြပေမဲ့အသေးစိတ်အချက်လက်တွေကိုတော့အတည်ပြုချက်မရပါဘူးဘိန်းဆိုင်ပြုံးမှုကြောင့်နာမည်ဆိုးရှိတဲ့ဟဲလ်မန်ဟာအာဖဂန်ရဲ့အကြီးဆုံးပြည်နယ်ဖြစ်တယ်လို့တာလီဘန်တို့ရဲ့တိုက်ခိုက်မှုကိုဆက်တိုက်ခံနေရတာဖြစ်ပါရယ်
ပါကစ္စတန်နိုင်ငံစင်ပြည်နယ်တောင်ပိုင်းလက္ခဏာခရိုင်မှာစနေနေ့ကလမ်းဘေးဖောက်ခွဲမှုအတွင်ပြည်သူ့စစ်အဖွဲ့ဝင်တဦးသေဆုံးပြီးပြည်သူ့စစ်၄ဦးအပါအဝင်တခြားလူဒရာဇင်ဝင်းကျင်ထိခိုက်ဒဏ်ရာရသွားခဲ့တဲ့အကြောင်းဒေသရင်းသတင်းတွေမှာဖော်ပြထားပါတယ်စစ်သားတယောက်ရဲ့ကာနာမှာတက်ဘုံကတ်ထားတဲ့စပိန်ကိုလမ်းဘေးမှာရက်ထားခဲ့ပြီးဖောက်ခွဲခဲ့တာပါအခင်းဖြစ်တဲ့နေရာကိုရဲတပ်ဖွဲ့ဝင်တွေနဲ့ရ ेंजर တပ်ဖွဲ့ဝင်တွေချက်ချင်းရောက်လာပြီးပောက်ကွဲမှုဖြစ်တဲ့နေရာကိုပိတ်ဆို့ထားလိုက်ပါတယ်ပြည်သူ့စစ်တပ်ဖွဲ့ဝင်တွေရဲ့စစ်ဆေးချက်အရလမ်းဘေးမှာရက်ထားတဲ့စပိန်မှာအချိန်ကြိုက်ဘုံထောင်ပြီးတော့ဖောက်ခွဲခဲ့တာလို့ဆိုပါတယ်လောလောဆယ်မှာတော့ဘသူလက်ချက်လို့ထုတ်ဖော်ပြောကြားထားတာမရှိသေးပါဘူးပောက်ကွဲမှုဖြစ်ပြီးချင်းရဲတပ်ဖွဲ့ဝင်တွေကတန်တရားရှိသူ2ဦးကိုဖမ်းဆီးခဲ့ပါတယ်ဒဏ်ရာရသူတွေကိုစေရံကိုပို့ဆောင်ထားခဲ့ပြီးအဲ့ဒီထက်ကဘသူမှတော့စိုးရိမ်ရတဲ့အခြေအနေမျိုးရှိတယ်ဆိုတဲ့သတင်းမျိုးမကြားရပါဘူးလွန်ခဲ့တဲ့၄ရက်ကကရာချီမြို့တောင်ပိုင်းမှာစစ်ထရက်ကတစ်စီးကိုတနက်သမားနှစ်ယောက်ကပြစ်ခတ်ခဲ့ပြီး၄ရက်ကြာမှပဲအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။
တောင်ဆူဒန်နိုင်ငံတောင်ပိုင်းပြည်နယ်တွေမှာအကြမ်းဖက်မှုတွေဆက်တိုးလာနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မနက်ဖြန်ဇူလိုင်လ31ရက်တနင်္ဂနွေနေ့မှာရုတ်သိမ်းဖို့တတ်မှတ်ထားတဲ့ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးတပ်ဖွဲ့တွေကိုဩဂုတ်လ12ရက်ထိဆက်ပြီးချထားမှာဖြစ်ပါတယ်။တိုင်းပြည်တည်တခုဖြစ်တဲ့တောင်ဆူဒန်ကိုတပ်သားတွေထတ်လို့မလားလက်နက်တင်ပို့ခွင့်ကိုပိတ်ပင်လိုက်မလားဒါမှမဟုတ်နှမျိုးစလုံးတတ်မှတ်ထားမလားဆိုပြီးတော့ကမ္ဘာအကောင်ဆောင်တွေကစဉ်းစားနေကြပါတယ်။ဒီအချိန်မှာငြိမ်းချမ်းရေးတပ်တွေကိုဆက်လက်ထားရှိဖို့နယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကတညီတညွတ်ထဲမဲပေးဆုံးဖြတ်ချက်ဟာရည်တူအတွက်ဖြစ်ပါတယ်တောင်ဆူဒန်နိုင်ငံ Equatorial ဒေသမှာထိတ်လန့်စရာအကြမ်းဖက်မှုသတင်းတွေထွက်ပေါ်လာနေတယ်လို့ကုလသမဂ္ဂဆိုင်းယား American တပ်အမတ်ကြီးစမတာပါဝါကပြောပါတယ်လမ်းမရေပေါ်ကတိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့အရက်သားတွေဟာ UN Miss အခြေစိုက်စခန်းမှာလာရောက်ဆူယုံနေကြပါတယ်ကုလသမဂ္ဂတပ်မှာတပ်သားတပေါင်းရှိပေမဲ့လည်းသမရဆယ်ဗာကီယာကိုထောက်ခံသူတွေနဲ့ဒုသမရဟောင်းရစ်ခ်မချာကိုထောက်ခံသူတွေရဲ့တိုက်ပွဲတွေကိုကုလသက်တွေကကြားဝင်ဆောင်ရွက်ပေးနိုင်ခြင်းမရှိပါဘူး။နှစ်ဖက်သက်တို့မှာတင့်ကားတွေရဟတ်ရင်တွေအပါအဝင်လက်နက်ကြီးတွေပိုင်ဆိုင်ထားတာဖြစ်ပါတယ်
။အမေရိကန်နိုင်ငံထဲမှာချင်းနွေးကြောင့်ဇီကာဗိုင်းရပ်စ်ပြန့်ခဲ့တယ်ဆိုတဲ့သတင်းတွေပထမဆုံးအကြိမ်ထွက်ပေါ်လာခဲ့ပြီးတဲ့နောက်ဖလော်ရီဒါကနိုင်ငံကစီးရေးပကြီးတွေခင်မီပြင်ဆင်တွေနဲ့လူစီကားလေးရှိတဲ့လမ်းတွေမှာလူသွားလူလာနှဲသွားနိုင်ပေမဲ့ဖလော်ရီဒါကိုမသွားကြဖို့တရားဝင်သတိပေးထားတာမျိုးတော့မရှိပါဘူး။တာဝန်ရှိသူတွေကဖလော်ရီဒါရဲ့အပန်းဖြေပန်းခြံနေနဲ့မြို့ပြအမှုပညာတွေရှိရာအရက်ဒေသတွေကိုတွားရောက်လက်ပတ်ကြမဲ့ကဘာလက်ခီးသွားတဲ့အနေနဲ့ စိုးရိမ်ပူပန်စရာမလိုကြောင်းအာမခံချက်ပေးနေပါတယ်။ဒါပေမဲ့မိုင်ယာမီဒေသခံတွေကတော့ချင်းစည်းတွေပူဖြန်းခဲ့ကြပြီးအလုပ်တွေမှလည်းနေ့လယ်စာကိုဝင်းဝုဒ်နိုင်ယန်ပကြီတွေအောက်ကကော်ဖီဆိုင်တွေမှာထွက်စားကြမယ်အစားအိမ်ကထည့်သွားတာကိုပဲစားမယ်လို့ပြောနေကြတာပါ။မိုင်ယာမီမှာဒါမှမဟုတ်ဖလော်ရီဒါအနှံ့မှာစံသက်ခဲ့ပေမဲ့ဇီကာဗိုင်းရပ်စ်ပိုးရှိတဲ့ခြင်းကိုမတွေ့ခဲ့ရပါဘူး။ဒါပေမဲ့မိုင်ယာမီဒေသကဇီကာဗိုင်းရပ်စ်ရှိသူလူနာ၄ယောက်ဟာဇီကာဗိုင်းရပ်စ်အကြီးအကျယ်ပြန့်နှံ့နေတဲ့နိုင်ငံကိုခရီးသွားတာ။ဒါမှမဟုတ်ဇီကာဗိုင်းရပ်စ်ပိုးရှိသူနဲ့လိင်ဆက်ဆာနာမျိုးမရှိခဲ့ပါဘူး။ဒီလူနာ၄ယောက်ဟာအမေရိကန်မှာဇီကာဗိုင်းရပ်စ်ကူးစက်သူ1650ထဲမှာခြင်းကကူးစက်ခံရတဲ့ပထမဆုံးလူနာတွေဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။
ပိုလန်နိုင်ငံကိုရောက်နေတဲ့ပိုဟမ်မင်ဂျီဖရန်စစ်ဟာနာမည်ဆိုးတဲ့ကြော်ကြားလာတဲ့နာဇီရောရဲ့ Auschwitz တမန်တမန်အချင်းစခန်းကိုတောက်ကြနေကတွားရောက်ခဲ့ပါတယ်။အဖြူရောင်ဝတ်စုံဝတ်ဆင်ထားတဲ့ပိုဟမ်မင်ဂျီဟာအချင်းစခန်းတစ်လျှောက်တိတ်တဆိတ်နဲ့ခေါင်းကောင်းလျှောက်သွားပြီးတော့ကက်သလစ်ဘုန်းတော်ကြီးမက်ဆီမီလီယန်ကိုဘီကိုထိန်းသိမ်းခဲ့တဲ့မောင်မဲဆွဆွနေတဲ့အချုပ်ခန်းထဲမှာထိုင်ပြီးတော့ဝတ်ပြုဆုတောင်းခဲ့ပါတယ်။ဒီအချင်းစခန်းမှာဘုန်းတော်ကြီးကိုဘီကိုတေးတာမပေးခင်အစာရေစာဖျက်ထားခဲ့တာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုလိုကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့ပြည်တွင်းငင်းငိုင်းနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။မြန်မာပြည်ငင်းငိုင်းဖို့ဆောင်နိုင်ရေးကချင်ပြည်နယ်မိုင်းကြားရဲမှာတိုင်းဒေသနဲ့နိုင်ငံအဖွဲ့တွေအားလုံးမျက်နှာစုံကြည့်ဆွေးနွေးနေကြမှာပဲ။ချင်းပြည်နယ်မြောက်ပိုင်းမှာတော့ကချင်လွတ်မြောက်ရေးတပ် KIA တအောင်းပလောင်တပ် TNLA တွေနဲ့မြန်မာတပ်မတော်တို့ကြာတိုက်ပွဲတွေဖြစ်ပွားနေပြီးတော့စီးရဲတင်းမာမှုတွေရှိနေပါတယ်။စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့ပြည်လဲတင်းမြေကြီးလမ်းကိုဖော်ဆောင်နိုင်မှုကနှစ်ဖက်စလုံးအပြည့်ရပြီးခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှာဖြစ်မယ်လို့နိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ဖော်ဆောင်မဲ့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးဘုံသဘောတူညီချက်တည်းရဲ့ချမှတ်နိုင်မှုအရေးကချင်ပြည်နယ်မိုင်းကြားရဲမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးမျက်နှာစုံညီစည်းဝေးနေကြချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့နှစ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတာပါပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကနေစလို့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်တာမိုးညဲမြို့နယ်ကွယ်ဟိုပုံကျေးရွာမှာကချင်လူမျိုးရေးတပ် KIA တပ်မဟာ6လက်အောက်ခံတရင်နှစ်နဲ့မြမတက်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ် KIA တက်နဲ့တက်ပွဲဖြစ်နေတဲ့ချိန်ထဲမှာပဲအဲ့ဒီဒေသမှာမြမတက်နဲ့တအောင်းမျိုးသားလူမျိုးရေးတက်မတော်နဲ့လည်းတိုက်ပွဲဖြစ်ခဲ့ပါတယ်အခုလက်ရှိအချိန်ဒီမှာတော့မြမတက်မတော်ဘက်ကစစ်အင်အားတွေတိုးချဲ့လာပြီးနှစ်ဖက်လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ပြီးစစ်ရေးတင်းမာနေစေအနေထားဖြစ်တယ်လို့တအောင်းတက်ရဲ့ပြောခွင့်ရမိုင်းအိုက်ကျော်ကပြောပါတယ
် CR တဲ့တော်လေးတင်းမာတယ်ဒီမနေ့မနေ့ရောမနေ့ညရောပေါ့နော်ပြာလာလည်းနေကြီးပြစ်ခတ်မှုတာနေဝရှိသေးတယ်ဟိုဘောကရာနေမှာပဲအဲ့နေရာတော့ပြောင်းနေဘူးဘယ်မှာဒီဆူရဘက်ကအောက်မှာတောက်လျှောက်သူကမဆုပ်ဘူးမဆုပ်ဘူးမတီးကျွန်တော်ရှိတဲ့ဘက်ကိုဟိုတူတက်ဖို့ဟိုလုံနေတယ်ဒါပေမဲ့ကျွန်တော်ဖွဲ့ရပေါ်ဘက်မှာရှိသေးတော့ဒီလည်းနေကြီးတွေလည်းပြန်လည်းပြစ်ခတ်တာအဲ့လောက်တော့ရှိသေးတယ်အဲ့လိုမျိုးဖြစ်နေသေးလို့ရှိရင်တော့ဒီတိုင်းနာမြေချာမှာတကယ်ပဲဟိုညင်းချင်ရတန်လျာတွေတူပွားလာမယ်ဒီ dependent pay ရုံချမှုကပူပြီးရော့ကြလာနိုင်တဲ့အနေထားတော့ရှိတယ်။အကောင်းဆုံးကတော့ဒီကောလုံးကပြန်ဝိုင်းကြည့်စမ်းလိုက်မှတမလဘက်တူတူစီတီရတော့လို့ရှိရင်တော့ပူပြီးအဆင်ပြေနေတဲ့ချင်းလေးရှိတယ်
ဟုတ်မဲကျော်အခုကကုတ်ခိုင်ဘက်မှာဖြစ်နေတဲ့ဥစ္စာကအဓိကကတာမိုးညက်ဘက်မှာဘာကြောင့်ဖြစ်ရလဲဆိုတာလေးနဲ့ရှင်းပြပေးပါရှင
်ဟုတ်တယ်ဒီ28ရက်နေ့ကတော့ဒီ KIA အဖွဲ့နဲ့တူတဲ့ကျွန်တော်တို့ဖွဲ့ကနှစ်ဖက်ကနီးနီးပတ်သက်ရှိတယ်ကျွန်တော်ရှိတဲ့နေရာကိုတော့တက်လာတယ်တက်လာမှဒီနှစ်ဖက်လုံးနဲ့28ရက်နေ့ကဒီတော်လေးပြည်ပြည်နိုင်ငံဖြစ်တယ်ဒီလက်တနာကြီးကနေဝညာမှုချုပ်တဲ့ဒီမှာဆောင်လိုက်ကျော်အဲ့တော့ဒီလိုဖြစ်တယ်ညမတမတော့အဆောက်ခတ်စဲလောက်ခံတရင်လို့တမကူကူလို့တမငငါလို့အဲ့ဘက်မှာကလုံးစီကြောင်းတွေပို့ထားတာစီကြောင်းက၄၅ကြောင်း၆ကြောင်းလောက်ရှိတယ
်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့ကချင်လူမျိုးရေးတက် KIA တက်နဲ့မြမတမတော်တို့ကြားစီးရဲတင်းမာနေတဲ့အခြေအနေဟာလက်ရှိအစိုးရသွားလို့တဲ့ငြိမ်းချမ်းရေးဖော်ဆောင်နေမှုအပေါ်ယုံကြည်မှုလျော့ပါစေတယ်လို့ကချင်သတင်းစင်အက်ဒီတာကိုနော်ရင်းကရှုမြင်ပါတယ်။ KIA တက်မှာ၆လောက်ခံကချင်တရင်နှစ်နဲ့မြမတက်တို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့အခြေအနေကိုလည်းသူကအခုလိုရှင်းပြပါတယ်။
မေမေကတော့ကုတ်ခိုင်မြို့ရဲ့အရှိတ်ဘက်ပေါ့တာမွန်ငယ်မြို့ပေါ်ဝန်ကျင်လောက်နော်အဲ့ဒီနေရာကတော့ KIA ရဲ့တရင်နစ်တမဟာ6အောက်တရင်နစ်နေမိမှာဖြစ်တာပေါ့နော်သူရစစ်တပ်တွေရဲ့လှုပ်ရှားမှုတွေကတော့ရပ်သွားတာမရှိဘူးတိုက်ခိုက်မှုတွေလည်းပုံမှန်ဖြစ်နေတယ်ဆိုတော့အဲ့လိုမျိုးအခြေအနေမှာခဏပဲကျွန်တော်ကမကြာရန်စီဝေးကနေပြီးပါနော် KIA ရဲ့ရှင်မမရဲ့ဖွဲ့ KIA ရဲ့ဒီပိုင်းကောင်းဆောင်တွေကိုမြင်ကြည့်တော့လေ KIA ဘက်ကတော့အခုတိုင်းဒါတပ်တွေကတော့တပ်ပေါင်းစုပုံစံနဲ့သူရတပ်တွေကိုခုခံတိုက်ခတ်နေတဲ့အခြေအနေကိုကုတ်ပူပြီးမှရောက်လာနေတဲ့အခြေအနေဖြစ်တဲ့ဆိုတော့ကျွန်တော်သိရပါတယ်
မြန်မာပြည်မှာစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ဆိုရင်တတိုင်းပြည်လုံးအပြစ်ခတ်ရဲစေးရေးဖော်ဆောင်နိုင်မှဖြစ်တယ်လို့စစ်ရေးတင်မှမှုတွေရောပါဖို့ကနှစ်ဖက်စလုံးကအပြစ်ရက်ပြီးခိုင်မာတဲ့ယုံကြည်မှုတည်ဆောက်မှဖြစ်မယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။အဲ့ဒီလက်တလုံးဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့နော်တမနာနိုင်ငံတော်အတိုင်းအမြန်နဲ့ဒီအစိုးရအနေနဲ့နော်တမတော်အကြီးအကဲတွေနဲ့ချင်းချင်းရောက်ရောက်ညှိနှိုင်းဆွေးနွေးပြီးတော့အပြေရှာဖို့လိုအပ်တယ်လို့မြင်တယ်။နော်ဒီတိုက်ခိုက်မှုတွေပြစ်ခတ်မှုတွေအားလုံးကိုအမြန်ဆုံးရပ်ဆဲနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။ဒါမိသားတစ်ဖက်ရင်းမှုတစ်ဖက်ပုံစံမျိုးဖြစ်သွားမယ်ဆိုရင်ဒါယုံကြည်မှုတိဆောက်ရေးအပိုင်းမှာရောနောက်ပြီးတော့ပြန်လည်သိမ့်ညက်ရေးအပိုင်းမှာရောအခက်အခဲတွေအများကြီးရှိသွားနိုင်တယ်လို့မြင်တယ်
။27ရာစုပင်လုံးညီလာခံခေါ်ယူပြီးနိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဘက်ကပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဥဆောင်ကြိုးပမ်းနေချိန်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကလည်း27ရာစုပင်လုံးညီလာခံမှာအားလုံးပါဝင်ဝင်ရည်မှုနဲ့အတူတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ဘုံသဘောတူညီချက်ရဖို့ဆွေးနွေးနေကြချိန်အခုလိုတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်နဲ့အပြစ်ရဲ့လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်နေတာကြောင့်အခုဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်အများကယုံကြည်မှုလျော့ပါလာမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေကြောင်းပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့မတ်စုမုံပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒုက္ခသည်အရေးနဲ့ဆိုင်တဲ့သတင်းကိုအလဲပေးကြပါရစေ။မြန်မာအစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာနိုင်ငံရေးအခြေအနေကမတည်ငြိမ်သေးသလိုမြေမြုံပိုင်းလေယာမြေသိမ်းစီးထားမှုအဆရှိတဲ့အတားအဆီးတွေကြောင့်ဒုက္ခသည်တွေနေရပြန်နိုင်ရေးကတော့မရေမရာဖြစ်နေသေးပဲလို့ဒုက္ခသည်အရေးလှုံ့ဆော်နေသူတွေကပြောပါရစေ။ဒီလိုစစ်ပေးဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရကနေကော်မတီတရဖွဲ့စည်းခဲ့ပြီးလည်းဖြစ်ပါရစေ။ကျောင်းပြေဆောင်ကိုတော့ထိုင်းနိုင်ငံကနေ VOA မြန်မာပိုင်းသတင်းတော့နိုင်ကွင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုကဒုက္ခသည်တွေကိုနေရပြန်လည်ခေါ်ယူနိုင်ရေးအတွက်မြန်မာအစိုးရကနေကော်မတီတရဖွဲ့စည်းခဲ့ပြီလို့နိုင်ငံခြားရေးဝန်ကြီးဌာနကောင်စီရေးနဲ့ဥပဒေရေးရာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်တော်အေးအေးဆိုးကပြောပါရတယ
်။နိုင်ငံခြားရေးဝန်ကြီးဌာနရဲ့တာဝန်ဝတ္တရားကသက်ဆိုင်ရာဒုက္ခသည်တွေဒီမြန်မာနိုင်ငံလူမျိုးဟုတ်မဟုတ်ဘယ်တယောက်ရှိတယ်ဘာညာတော့ရောက်ဆစ်ဆေးဟိုပါပေါ့သူတို့လိုအပ်တဲ့စာရဲစာတမ်းတွေရှိတရားဝင်စာရဲစာတမ်းတွေအခုလိုပေါ့ CIA လို့ပါလို့ဆိုမှဆိုတာထုတ်ပေးဖို့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ဝတ္တရားရှိပါတယ်ချက်။ဒါတော့ဒီပါတဲ့ဝန်ကြီးဌာနတွေအားလုံးက coordination လုပ်ပေးတာပေါ့။အဲ့တော့လုံသမားဝန်ကြီးဌာနကတော့လူမှုဝန်ထမ်းဝန်ကြီးဌာနကတော့နောက်တော့လူမှုကြီးကြပ်ရေးဝန်ကြီးဌာနတို့ပါရှင်
။ဒီလိုကော်မတီဖွဲ့စည်းရတာကလည်းပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကထိုင်းနိုင်ငံအစိုးရကနေမြန်မာဒုက္ခသည်တွေကိုလွှဲပြောင်းနိုင်ရေးအတွက်နိုင်ငံခြားကော်မတီဖွဲ့ပြီးပူးတွဲဆောင်ရွက်လူကြောင်းအကြောင်းကြားလာလို့အခုလိုဒုက္ခသည်များပြည်တွင်းပြန်လည်ခေါ်ယူနိုင်ရေးကော်မတီဖွဲ့စည်းခဲ့တယ်လို့သူကဆိုပါတယ်။ဒီကော်မတီကိုနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းသွင်းဝင်ဦးဆောင်ပြီးတော့တပ်ဆိုင်ရာဝန်ကြီးဌာနအဖွဲ့ဝင်16ဦးနဲ့ပြီးခဲ့တဲ့ရက်ပိုင်းမှာဖွဲ့စည်းထားတယ်လို့အတည်ပြုနိုင်ရေးအတွက်ကတော့နိုင်ငံတော်သမ္မတထံမှာတင်ပြထားဆဲဖြစ်ပြီးလုပ်ငန်းစဉ်အသေးစိတ်ကိုတော့အတည်ပြုမပြောဆိုနိုင်သေးဘူးလို့တော်အေးအေးဆိုးကပြောပါတယ်ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးတော့ထိုင်းမြန်မာနယ်စပ်အကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးဒုက္ခသည်ဥယျာဉ်4000နီးပါးရှိနေတဲ့မဲလဒုက္ခသည်စခန်းရဲ့ဥက္ကဋ္ဌဆရာအောင်နဲ့ကအခုလိုပြောပါတယ
်ကျွန်တော်တို့လူတို့ရတာတော့တချို့တရားကြံနေဆိုရင်ကျွန်တော်စခန်းလုံးတွေတော့မှ3ခုလောက်ကျွန်တော်မြည်တယ်အခုကျတော့ထိုင်းနိုင်ငံလွာတွေပေါ့မှအနည်းဆုံးရလွာတွေမှာသူတို့အခြေချတာတော့ရှိရှိနေဒုတိယတစ်ခုကျတော့ရည်ရွယ်ရဲ့သူရဲ့ရှင်မျိုးမှာသူတို့ဆက်ပြတယ်ရှိတော့ရှိတယ်နောက်တစ်ခုကြတော့ကောင်းဆောင်ရဲ့ဥဆောင်မှုပုံမှာလည်းသူတို့ live ပါတယ်ရှိတယ
်ကရင်ဒုက္ခသည်တွေနေရာချထားပေးရေးအတွက် KNU ကရင်မျိုးရာစီယုံတပ်မခွနဲ့နယ်မြေမှာစီစဉ်ထားတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့လက်ရှိမတည်ငြိမ်သေးတဲ့နိုင်ငံရေးအခြေအနေတွေကြောင့်ပြည်တွင်းကိုခြေချနေထိုင်ဖို့အတွက်စိန်ခေါ်မှုတစ်ခုလိုဖြစ်နေတယ်လို့ဆရာအောင်နဲ့ကဆိုပါတယ်အလားတူကရင်ဒီဒုက္ခသည်စခန်းတစ်ခုကဒုက္ခသည်တွေအနေနဲ့လက်ရှိအစိုးရရဲ့ဒုက္ခသည်တွေကိုပြည်တွင်းတို့ပြန်လည်ခေါ်ယူမဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကရင်ဒီဒုက္ခသည်ပင်မကော်မတီတွင်းမှုဆရာလွိကန်နေအခုလိုပြောပါရယ်
ကျွန်တော်အနေနဲ့ကသူခေါ်ထားတယ်ဆိုရင်လည်းပြည်စင်မွားဘာမှမရှိသေးတဲ့အခါကျတော့အစိုးရဆက်ကနေအစ်စ်တင်မဖြစ်သေးဘူးလို့အဲ့လိုပဲနေတယ်သူတို့ပြည်စင်ထားတယ်ဆိုတဲ့ဟာတပ်ွယ်မှုနဲ့လူဆုံမှုတကယ်ရှိသလားနောက်ပြီးတော့ပြန်လာနေလို့ရတယ်အခုတည်းလည်းမဟုတ်ပဲနဲ့သူတို့အမှတ်ကချက်ပါပြီးထားတယ်လေပေါ့အဲ့ဒါလည်းကျွန်တော်မြင်နိုင်ဖို့ရှိတယ်ပါ
ကရင်ဒီဒေသတွင်းမှာရခိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့စီရေးပဋိပက္ခဖြစ်စဉ်တွင်ထောင်ထားတဲ့မြေမြုပ်မိုင်းအန္တရာယ်နဲ့လေယာမြေသိမ်းဆည်းခံရမှုပြဿနာဟာဒုက္ခသည်တွေနေရပြန်ရေးအတွက်အဓိကအသားစီးတစ်ခုလိုဖြစ်နေတယ်လို့ကရင်ဒီဒုက္ခသည်ပင်မကော်မတီတွင်းမှုဆရာလွိမဆက်ပြောပါတယ်
ဒီလိုနဲ့ကပ်ဖက်စီပက်တာနဲ့ဥမာမိုင်းပဲနဲ့ရှိတယ်လဲဆိုတော့သူက identify လုပ်ပြီးလည်းမရဘူး။နောက်ပြီးတော့ဆွဲရဖက်ကလည်းမလုပ်နိုင်တဲ့အတွက်ကြောင့်မလို့တကယ်လို့ညာလာနေမလို့သူတို့ရွေးချယ်တဲ့နေရာကဒီမိုင်းဖြစ်နေတယ်ဆိုလို့ရှိရင်သူတို့ကအများကြီးတက်တယ်ပေါ့နော်။သူတို့ပြန်နေမဲ့နေရာဒီစားဒီမှာသူတို့အိမ်ဆောက်လို့ရပြီမဲ့လောက်ကန်ဆောက်လို့ရတဲ့နေရာမရှိတဲ့ခါကျတော့သူတို့ပြန်ရည်ရှင်မဖြစ်နိုင်ပါဘူးနော်။
ပြီးကြတဲ့2009ခုနှစ်တုန်းကကယားပြည်နယ်တင်မောစုမြို့နယ်တွင်မြမသမတော်ကနေလက်နက်ကြီးတင်နှံကြောင်စတင်တိစောက်ခဲ့စဉ်မှာဒေသခံတွေရဲ့လေယာချမ်းမြေဧက3500ကျော်ကိုတင်စီထားခဲ့ပြီးလက်ရှိဧက2900ကျော်ကိုစစ်တပ်ပိုင်မြေဖြစ်ဆက်လက်တင်စီထားစေလို့ KMPP အသွင်းမှုနှင့်ဥရွှေမျိုးတန်းကပြောပါတယ်ထိုင်းမြန်မာနယ်စပ်တစ်လျှောက်ဒုက္ခတဲ့စခန်း9ခုအနက်ကကရင်ဒုက္ခတဲ့စခန်း9ခုမှာစုစုပေါင်းဥယျာဉ်3400ကျော်ရှိနေတယ်လို့ကရင်နီဒုက္ခတဲ့စခန်း9ခုမှာတော့ဒုက္ခတဲ့အရေအတွက်13000ကျော်ရှိနေတယ်လို့စခန်းကော်မတီမှတ်တမ်းမှာဖော်ပြထားပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခတဲ့စခန်းတွေကို NGO ဖွဲ့တွေလူမှုရေးဖွဲ့စည်းတွေကနေပြီးတော့နေထိုင်မှုနဲ့စာနာရိက္ခာအကူအညီပေးနေပေမဲ့နောက်ပိုင်းမှာအကူအညီချော့ချလာတဲ့အနေအထားမှာရှိလာခဲ့ပါတယ်ဒါပြင်လက်ရှိထိုင်းဆိုရကလည်းဒုက္ခသည်တွေနေရရင်ပြန်ရေးကိုဖိအားပေးပြောဆိုမှုတွေရှိလာသလိုပြီးခဲ့တဲ့လတွေတုန်းကလည်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်သွဲမှာစစ်ဘေးရှောင်ဒုက္ခသည်တွေကိုနေရရင်ပြန်ဖို့ရေးအစီအစဉ်ကိုထက်သွင်းဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစိုးရတပ်မတော်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာ2015ခုနှစ်ဧပြီလအထိစစ်ဘေးရှောင်ဒုက္ခသည်ရေသွဲ3400ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးယူအူချာကနေတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းပြပြတော်တာဖြစ်ပါတယ်အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်မြန်မာသမိုင်းမှာအထင်ကြီးပုဂ္ဂိုလ်ကြီးတွေဖြစ်တဲ့မြန်မာနိုင်ငံရဲ့နောက်ဆုံးမိဖုရားစုဖုရားလက်ဘိုးကျောင်းဆန်းရဲ့ဇနီးတော်ခင်ကြီးညီညာရေးဖခင်ကြီးလို့တင်စားကြတဲ့သခင်ကိုတော်မိုင်းနဲ့ကုလသမဂ္ဂအထွေထွေမှုချုပ်ဟောင်းဦးတန်းတို့ရဲ့ဂူပိမှန်ကြီးတွေရန်ကုန်မြို့လယ်ကလမ်းပြဖုရားရွှေတကုံဖျားလမ်းမှာရှိပါတယ်အရင်အစိုးရအဆက်ဆက်လက်ထက်မှာတင်းကျပ်မှုတွေကြောင့်ဒီလိုရွှေတကုံဖျားတောင်ဘက်ကံတော်မင်းပန်းညာထဲမှာဒီဂူပိမှန်ကြီးတွေရှိတယ်ဆိုတာတည်သူလည်းနဲခဲ့ပါတယ်အခုတော့ဒီဂူပိမှန်ကြီးတွေကိုပြုပြင်ထိန်းသိမ်းစောင့်ရှောက်နိုင်ခွင့်ပြန်လည်ရလာပြီလို့လည်းဆိုပါတယ်အပြည့်စုံကတော့ VOA သတင်းတော့ကိုထက်အောင်ကမြန်မာတခွင်အစီအစဉ်ကနေတင်ဆက်ပေးထားပါတယ်ခင်ဗျာ
ရန်ကုန်မြို့ပေါ်ရွှေကုံဖျားတောင်ပတ်မြို့အနီးမှာမြန်မာနိုင်ငံသမားရဲ့အထင်ကရလူလေးယောက်ရဲ့ရုပ်ကလပ်တွေကိုမြုပ်နှံထားတဲ့ဂူပိမှန်တင်ကြမ်းတစ်ခုရှိတယ်ဆိုတာဒီကိလူငယ်လူရွယ်တွေကြားမှာအတော်လေးသိရှိမှုနေပါခဲ့ပါတယ်။မြန်မာနိုင်ငံနောက်ဆုံးမင်းဆက်ဒီဘောမီရဲ့မိဖုရားကောင်စုဖုရားလက်လူလေးရေးဖခင်ကြီးဘိုးကျောင်းဆန်းရဲ့ဇနီးဒေါခင်ကြီးနေချဲရိုကိုတွန်းလိုက်ရမှာဥဆောင်ပါဝင်ခဲ့တဲ့ဆရာကြီးသခင်ကိုရောမိုင်းဥရောပပြင်ပနိုင်ငံတွေကပထမဦးဆုံးသောကမ္ဘာကုလသမဂ္ဂအထွေထွေတွင်ရေးမှုချုပ်ဦးတန်းတို့ရဲ့ရုပ်ကလပ်တွေကိုဒီနေရာမှာစုစည်းထားတာပါ။လူငယ်တဲ့နှစ်ပေါင်းများစွာကတော့ဒီပုဂ္ဂိုလ်၄ဦးရဲ့ဂူပိမှန်အနီးတစ်ဝိုက်မှာနိုင်ငံရေးအရာဆွတ်နယ်မှုမရှိအောင်အုပ်ချုပ်သူအဆက်ဆက်ကတင်းတင်းကြပ်ကြပ်ပိတ်ဆို့မှုတွေလုပ်ခဲ့ပူးပါတယ်။ဒါကြောင့်လည်းဒီဂူပိမှန်တွေကိုထိန်းသိမ်းမှုဟာအင်မတန်အားနည်းခဲ့ပြီးတော့လူတို့ရဲ့စိတ်ပဝင်ပါဒီပုဂ္ဂိုလ်တွေရဲ့အခန်းကဏ္ဍရောနေတော့အောင်တခြားလုံးလှုပ်ဆောင်ခဲ့ကြတာပါ။ဒါပေမဲ့လို့2011နောက်ပိုင်းကာလကမ္ဘာစာမျက်နှာပေါ်မှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေအနှဲငယ်ပေါ်ထွက်လာတဲ့အချိန်နှစ်ပေါင်းများစွာအတိုက်ခံပါတီအဖြစ်တခြားလုံးရည်တည်ခဲ့တဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီလည်းလွတ်တော်တွင်ကိုဝင်ရောက်ခဲ့တဲ့နောက်ပိုင်းမှာတော့ဒီနေရာမှာအထိမ့်မဲ့ပွဲတွေဂူပိမှန်ထိန်းသိမ်းမှုတွေပြုလုပ်ဖြစ်ခဲ့တယ်လို့သခင်ကိုရောမိုင်းဂူပိမှန်ထိန်းသိမ်းဆောက်ရှောက်ရေးကော်မတီကပြန်ကြားရေးတာဝန်ခံကိုထွန်းဝင်းညင်းကပြောပါတယ
်ဒီဂူပိမှန်ကိုလာရင်သက်ဆိုင်ရာအာဏာပိုင်တွေကအဲဒီကိုရေးထုတ်ပတ်ပြီးယူတာတော့နာမည်မေးပါမှတ်ပုံတွေမေးအဲ့မျိုးတွေဆိုတော့လေလူရသိမ့်မလာရဲပေါ့လုံချုံရေးရလို့ချိန်ရောက်ခံရတယ်လို့ဖြစ်တာပေါ့နော်2011အချိန်လေးလောက်မှာပွင့်လင်းလာတဲ့အစုံတရာအဲ့လိုပေါ့ဗျာဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်လဲလွတ်တော်တဲ့ဝင်လာတဲ့အချိန်လောက်မှာပါအဲကျွန်တော်တို့ဆရာကြီးနဲ့ပတ်သက်လို့အထိမ့်မဲ့အခမ်းအနားတွေပြန်ကျင်းပလို့ရလာတာကြီးရှိလာတယ်ပေါ့နော်
စစ်အုပ်ချုပ်ရေးစနစ်ကြီးစိုးခဲ့တဲ့တစ်ခေတ်တခါကဆိုဒီနေရာမှာတန်ရှင်းလောက်တာကအစဂူပိမှန်ထင်းသိမ်းဆောက်ရှောက်မှုတွေအစုံအတော်လေးကန့်သက်ခဲ့တယ်လို့ကိုထွန်းဝင်းညင်းကဆိုပါတယ်
။ဟိုတန်ရှင်းလောက်ချင်တာအစအဲသူတို့စီတင်ပြတယ်သူတို့ခွင့်ပြုမှလုပ်ရတယ်ပေါ့။အဲ့ဒါတွေကဟိုဒီမှာတန်ရှင်းလောက်တာအစတော့ခက်ခဲရှိပါတယ်။သူအထက်ကလည်းချုပ်ပိုင်တာ။တနည်းအားဖြင့်အဲမိသားစုဝင်တွေကရှောက်ရတာ။ဖွဲ့စည်းနေတယ်ရှောက်လို့မရဘူးပေါ့။အဲတန်ရှင်းလောက်ဖို့တော့မှအဲ့ဒါလည်းစီပင်တို့အဲဒါမြို့နယ်စပယ်ပေါ့နော်စီဗီအန်ကိုင်တယ်ဆိုပေမဲ့လို့တဆိုင်ရာအဲ့လိုအဲမြို့နယ်ကောင်စီတင်အဲပတ်တီရှင်နစ်ကနေအဲ့လိုပေါ့ကြည်နောက်ထောင်လိုင်းရေးတင်ပြနေအဲ့လိုတွေတကယ်တကယ်တော့ဒီစစ်ထောင်လိုင်းရေးရပဲအဆုံးဖြတ်ပေးတာလေတကယ်အဲ့ဒါမျိုးလေဒီတန်ရှင်းလေးလောက်တာမျိုးကစဒီမှာအခမ်းအနားလုပ်ဖို့ဆိုတာဝေလာဝေးပဲလုံးဝလုပ်လို့မရဘူးဒီထင်းသိမ်းဆောက်ရှောက်တဲ့အခါမှာကျွန်တော်တို့ကဒီအဲပြင်စရာပြုစရာလေးရှိရင်တော့မှအဲ့လိုတဆိုင်ရာထောင်လိုင်းရေးခေါ်ပြီးမေးမြန်းရင်မှအဲဘယ်ဟာပစံနဲ့ပြင်ပါလဲအဲဒါဘသူကလောက်တာလဲအဲ့ဒါမျိုးညာမိသားစုကလောက်တာပါဆိုတာဟုတ်လေ အဲ့လိုမရဟိုတိတ်မှယုံကြည်စိတ်ချမှုမရှိဘူးပေါ့နော
်ဒါကြောင့်လေတမိုင်းစာမျက်နှာပေါ်မှာကပီထုတ်ပြီးသားအထင်ကရလူလေးဦးရဲ့ရုပ်အလောင်းကြီးထားရှိထားတဲ့ဒီကင်ရဟာချုံနယ်ပိတ်ပေါင်းနေတဲ့ရန်ကုန်မြို့ပေါ်ကမထင်မရှားနေရာလေးဖြစ်ခဲ့ရပါတယ်ဒီနေရာတွေကိုလာရောက်လည်ပတ်တဲ့သူတို့ချို့ကိုလည်းအဲ့ဒီခေတ်အဲ့ဒီခါတုန်းကအုပ်ချုပ်သူလူတန်းစားတွေကစောင့်ကြည့်မှုတွေလုပ်ခဲ့တာကြောင့်လူအယောက်ပေါက်နေခဲ့ပါတယ
်အဲ့ဒီထောင်းလိုင်းရေးစောင့်ကြည့်တယ်လို့ပဲထောင်းလိုင်းတွေကအဲ့လိုဝင်လာတာနဲ့မေးတာပဲအဲ့တော့ထောင်းလိုင်းဆိုတော့အဲ့ခေတ်ကဟိုကကဟိုမေးတယ်ဆိုတာနှုတ်ခွန်းဆက်တာမဟုတ်ပါဘူးသူတို့ကအဲ့ဒီမေးခွန်းရဲ့နောက်မှာခေတ်ကနိုင်ငံလေးပဲကြားတဲ့ရောက်သွားနိုင်တယ်ခေတ်ကလာခဲ့ပါဦးဆိုပြီးမှအဲ့လိုသူတို့စခန်းမှာလေတိတ်ဟိုမတင်ခါဘူးဆိုလို့ရှိရင်အဲ့လိုပေါ့ဟိုတညလောက်အဲ့လိုအလဲအိတ်သွားနိုင်တယ်လေအဲ့အရာမျိုးတွေဆိုတော့လူတွေကဆွေးနေပါတယ်လို့အဲ့တော့ဒီအဖြစ်ပြက်တွေကလည်းအဲ့လိုပေါ့ဒီထောင်ကြကြပြူကြအဲ့အရာမျိုးတွေကလည်းတခြားကြပြူနေရတာဆိုတော့လေဒါကြောင့်မို့ဟိုတော်တော်လာတော့ခက်ခဲရှိပါတယ်အဲအဓိကကတော့အဲ့ဒါပါဒီအနာပိုင်ကြီးရဲ့တားမြစ်ပိတ်ပင်မှုကြောင့်မို့ဒီနေရာကိုကျွန်တော်တို့ကပြည်သူလူထုနဲ့အဆက်ပြတ်နေရတာပါ
တချို့ကြတော့မသိကြဘူးအခုမှလာဖွင့်ထားတယ်လို့သူတို့ကသိကြတာပေါ့နော်မလာရဲကြတာလည်းပါတာပါမှာပေါ့ဖွင့်တာတော့ဖွင့်တယ်ပုံမှန်တော့ဖွင့်တယ်အဲ့ဒီအချိန်နဲ့ပိုင်းနဲ့ဖွင့်တာပုံမှန်တော့အရင်ကဟုတ
်ပုံမှန်ပဲချိန်ကနေပဲချိန်တော့ဖွင့်တယ
်မနေ့9နာရီကနေပြီးတော့12နာရီတချိန်ခမင်းစားချိန်တနာရီကိုနားတယ်နောက်2နာရီကနေပြီးတော့4နာရီထိပြန်ဖွင့်တယ
်အရင်တော့ကတော့ဂူပိမှန်ဖွင့်ထားရုံနဲ့အခက်အခဲအမျိုးမျိုးရှိပေမဲ့လို့အခုနောက်ပိုင်းမှာတော့တည်င်းပတ်တစ်ပတ်လုံးဖွင့်ထားတာကြောင့်ဒေသခံဒေသမကနိုင်ငံခြားခီးသွားဧည့်သည်တွေလည်းလာရောက်လည်ပတ်ကြတယ်လို့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ခန့်ကဂူပိမှန်ထင်းထင်းဆောက်ရှောက်လာတဲ့မနက်မှုကပျော်ပါတယ
်လာရောက်လည်ပတ်လို့များပါတယ်နိုင်ငံခြားတွေလည်းလာကြတယ်လာကြည့်ကြတယ်အဲ့ကရင်စရွယ်ကိုနားမနေတဲ့ဟာကြတော့ဟိုအဖွဲစီရေးပေးထားတယ်လေလက်ကန်းစာတောင်းလေးအဲ့ဒါလေးပေးထားတယ်အဲ့ဒါလေးနဲ့ပေးရတယ်
ဒီနေ့ဟာရွှေတကုံဖျားအနီးအလံပြဖျားလမ်းပေါ်မှာရှိပြီးတော့မိဖုရဲ့ကောင်စုဖျားလက်ရဲ့ရုပ်အလောင်းကိုအရင်ဆုံးထရှိထားတာလည်းဖြစ်ပါတယ်။အရင်နောက်ပိုင်းမှာတော့တခင်ကိုရမိုင်းရဲ့ရုပ်အလောင်းနဲ့1984ခုနှစ်မှာကွယ်လွန်ခဲ့တဲ့ဥတ္တန်တို့ရဲ့ဂူပိမှန်တို့ကိုထရှိထားပါတယ်။နောက်ဆုံးဂူပိမှန်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့ဇနီးဒေါခင်ကြီးပဲဖြစ်ပါတယ်။ဒါပေမဲ့လည်းတခင်ကိုရမိုင်းရဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဥတ္တန်တို့ရဲ့ဂူပိမှန်တို့ကိုသာပြင်းပြင်းစင်စင်ရှိခဲ့ပေမဲ့လို့စုဖျားလက်နဲ့ဒေါခင်ကြီးရဲ့ဂူပိမှန်တို့ကတော့တေးသေးချာချာထိမ့်သိမ့်ထားတာမတွေ့ရပါဘူး။ဒါအပြင်ဒီဂူပိမှန်တွေကိုအရင်ဆိုးကအဆက်ဆက်ကောလက်ရှိဆိုးကပါတစုံတရာပြုတ်ပြန်ထိမ့်သိမ့်တာမရှိပဲမိသားစုဝင်တွေနဲ့နှိဆက်တဲ့အတိုင်းဝန်းတွေကပဲထိမ့်သိမ့်ဆောက်ရှောက်ကြတော့ပါဒါပေမဲ့လို့ဒေါန်ဆန်းစုကြည်နေရင်အခြေချုပ်ကလွတ်လာတဲ့အချိန်မှာတော့တားဖြစ်သူခင်နဲ့အတူဒေါခင်ကြီးရဲ့ဂူပိမှန်ကိုလာရောက်ဂါရဝပြုတ်ခဲ့ပူပါတယ်လက်ရှိအချိန်ထိဒီနေရာကိုတကူးတကလာရောက်ဂါရဝပြုတ်သူနေပါနေသေးပြီးအရသာဆိုးကအစ်စ်အနေနဲ့လူလူကြားထက်ထဲဝင်ဝင်တိလာအောင်ပန်းပိုးကူညီတဲ့လို့ကိုထွန်းဝင်းကြီးကအကြံပြုပါတယ်
အဲ့ကျွန်တော်မြင်ရတော့နည်းနေသေးတယ်လို့မြင်တယ်ဗျအဲ့ဒါတွေကတကယ်တကယ်တော့ဟိုကျွန်တော်တို့ကဒါကျွန်တော်တို့ထိမ့်သိမ်းဆောက်ရှောက်ရတဲ့ဟိုကျွန်တော်ဒီအမျိုးသားအမွေနှစ်ဖြစ်ကိုဒါကြီးကရှိသွားမှာလေရှိလဲရှိနေတာလေအဲ့အတွက်တော့ကျွန်တော်တို့ကဒီသက်ဆိုင်ရာမီဒီယာအသီးသီးကနေပေါ့ဗျာဥမာအစိုးရကနေဟိုကျွန်တော်တို့ဒီအတန်းဒီပညာသင်ကြားရေးစနစ်တွေမှာတောင်းမှဟိုလူငယ်တွေသူအဆင့်လိုက်ပေါ့ဗျာဒီဆိုင်တွေကိုတော့မိုက်ထုတ်ပတ်တိအဲကျွန်တော်တို့တင်ကြတဲ့အခါမှာအဲဂူဘိမှန်ဒီဖျားလန်းကတော်မင်းပန်းချန်ထဲမှာရှိတယ်လို့ပါလို့ဆိုတာမျိုးထည့်သွင်းဟိုပြောကြရင်တော့ပိုကောင်းတာပေါ့ဗျာ
မြန်မာနိုင်ငံစစ်အုပ်ချုပ်ရေးလက်အောက်မှာရှိခဲ့တဲ့လွန်ခဲ့တဲ့နှစ်တွေကဆိုရင်ဒီနေရာဟာလူမသိသူမသိနေရာဖြစ်ခဲ့ုံသာမကသိရှိတဲ့သူကြမှာလဲဒီနေရာကိုလာရောက်လည်ပတ်မှုဂါရပြုမှုအတော်လေးနှဲခဲ့တာတွေ့ရပါတယ်ဒါဟာအတိအကဘာကြောင့်လဲဆိုတော့စစ်အာဏာပိုင်တွေရဲ့တားဆီးရာတွေဒီစောင့်ကြည့်မှုတွေခံခဲ့ကြရလို့ပါဒါပေမဲ့လည်းအခုဆိုရင်နိုင်ငံရေးအရာအနည်းငယ်ပွင့်လင်းလာတာနဲ့အမျှဒီလိုနေရာတွေကိုပြုပြင်ထိန်းသိမ်းတာတွေဂူပိမှန်ထိန်းသိမ်းဆောက်ရှောက်မှုတွေပြုလုပ်လာတာတွေ့ရပါတယ်ခင်ဗျာကျွန်တော်ထောက်အောင်ပါခင်ဗျာ
ကိုထောင်းစီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါ။လိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကဖန်ယူနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်ဇူလိုင်လ30ရက်နေ့သနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိဒါရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 30နဲ့50နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒီအစီအစဉ်ဒုတိယပိုင်းမှာတော့စနေညဘက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညဒါရိုက် line season ကိုနားဆင်ရမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကစုနေတင်ဆက်ပြီးတော့ထုတ်လို့သူမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေအခုဒီရပိုင်းတွင်မှာပါပဲဇူလိုင်လ26ရက်နေ့ကနေပြီးတော့30ရက်နေ့အထိကချင်ပြည်နယ်မိုင်ဂျာယာမြို့မှာဒိုင်ယန်နာလက်နက်ကင်တော်လိုင်းအဖွဲ့အစည်းတွေရဲ့မျက်နှာစုံကြီးအစည်းအဝေးကျင်းပပါတယ်ဒီကနေ့မကြာခင်အချိန်မှန်းတွင်ကပဲပြီးစီးသွားပါတယ်အစည်းအဝေးကိုရည်ရွယ်ချက်နှစ်ခုနဲ့ကျင်းပတယ်လို့ဒီကနေ့ထုတ်ပြန်ချက်ကနေပြီးတော့ကျွန်တော်သိရပါတယ်တစ်ခုက27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အကြိုညှိနှိုင်းဖို့နောက်တစ်ခုကတော့အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်ခြင်းဆိုင်ရာနိုင်ငံရေးဘုံသဘောထားတွေရရှိဖို့အဲ့ဒီရည်ရွယ်ချက်နှစ်ခုပေါ်အခြေခံပြီးတော့ခေါင်းစဉ်ကြီး၄ခုနဲ့ဆွေးနွေးခဲ့ကြပါတယ်တဲ့အဲ့ဒီခေါင်းစဉ်ကြီး၄ခုကပင်လုံလက်ဆွဲစရန်ဖက်ဒရယ်ဒီမိုကရေစီပြည်တော်စုနဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပါဝင်ရမယ့်အခြေခံမူတွေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအခြေခံမူတွေနဲ့ဖက်ဒရယ်ပြည်တော်စုတပ်မတော်ဆိုင်ရာမူဝါဒတွေနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်တဲ့အဲ့ဒီမှာဖြည့်ဆွက်ချက်တွေပြင်ဆင်ချက်တွေနဲ့ပုံသဘောထားတွေစုစည်းနိုင်ခဲ့တယ်ဆိုပြီးတော့ဒီနေ့မကြာခင်အချိန်မှန်ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်ဒါပေမဲ့ဘယ်လိုပုံသဘောထားတွေတိတိကျကျရခဲ့တယ်ဆိုတာကိုတော့ဒီကြေညာချက်ထဲမှာဖော်ပြထားတာကျွန်တော်တို့မတွေ့ရသေးပါဘူးအသေးစိတ်တော့မတွေ့ရသေးပါဘူးဆိုတော့ကဒီမိုင်ဂျာယန်ဆွေးနွေးပွဲကနေပြီးတော့အားလုံးလိုလားတောင်းတနေတဲ့ငြိမ်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စီမှာပါလားကျွန်တော်တို့ဒီကနေ့ညအဲ့ဒီအကြောင်းအရာကိုအဲ့ဒီကောင်းစဉ်တိုင်းဆွေးနွေးကြဖို့ဖြစ်ပါတယ်။ပင်တိုင်းဆွေးနွေးပြီးဖို့အတွက်ကျွန်တော်အခုမိုင်းကြရမှာရှိနေတဲ့ဒီချင်းမျိုးသားတပ်ဦး CNF ကခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဆလိုက်လျံမိုးစခေါင်ကိုဆက်သွယ်ထားပါတယ်။သူကအစီအဝေးတစ်ခုရှိနေတဲ့အတွက်ကျွန်တော်တို့မကြခင်အချိန်မှာတော့ဆက်သွယ်လို့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။နောက်တူကတော့ဒီဆွေးနွေးပွဲတွေနောက်ငင်းချင်းလုပ်ငန်းစဉ်တွေကိုအနီးကစောင့်ကြည့်လေ့လာပြီးတော့သုံးသက်ချက်တွေစောင်းမားတွေအဆုံးပြည့်ရည်သားနေတဲ့တရင်စာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်။နောက်တူကကျွန်တော်တို့27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီဝင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဒေါ်ရဲဘူးတို့ကိုကျွန်တော်ဖိတ်ခေါ်ပါတယ်။အားလုံးကိုကျေးဇူးပါတယ်မင်္ဂလာပါခင်ဗျာ။ဆိုတော့အရင်ဆုံးဦးစီသူအောင်မြင်ဒီကြေညာချက်ကိုလည်းကျွန်တော်တို့တွေ့ပြီးထားပါပြီ။ဆိုတော့ဦးစီသူအောင်မြင်ရဲ့ဒီမိုက်ဂျာယန်ဆွန်းနူဘတ်နဲ့ဆွန်းနူဘတ်နဲ့ပတ်သက်တဲ့ရေပုံရသုံးသက်ချက်အရင်ဆုံးကြားပါစေခင်ဗျာ
။အဲမိုက်ဂျာယန်ဆွန်းနူဘတ်ဟိုမလုတ်ခင်တုန်းကဆိုရဲအဲတမရောဘက်ကသဘောထားထုတ်ပြန်ခဲ့တာရှိတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီကနေပြီးတော့မှဘာအကျိုးရလမမမေရထွက်လာမှမျိုးတွေမရှိဘူးဆိုရင်တို့ကတော့ဟိုမကျင်းပါစေချင်ဘူးလို့အဲ့ဒီဒီသဘောမျိုးပြောတာတွေလည်းရှိတယ်ဟိုနောက်ဒေါက်တာစုကြည်ကိုတိုင်းဒီလာအိုနိုင်ငံမှာရောက်နေတဲ့အချိန်မှာဒါအမျိုးသားပြန်လည်ပြည်ညက်ရေးနဲ့ဖက်ဒရယ်ပြည်တော်စုဒါဖွဲ့စည်းရေးပါညာငြိမ်းချမ်းရေးကိုရှေ့ရှုတဲ့အညီအစံဖြစ်စေချင်တာပေါ့နော်ဒီသဘောမျိုးပြောထားတာရှိတယ်အဲ့တော့ကျွန်တော်တို့ငကိုတို့ကဟိုနားလည်ထားတာကဒီနေ့စတဲ့ရာဇူပင်လုံညီလာခံကြီးလုပ်မယ်အဲဒေါ်ဆန်းစုကြည်ကနေပြီးတော့မှအဲဒီမှာသူမူဝါဒသဘောထားချမှတ်ထားတာကဒီမှာအလုံးပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအလုံးမပါဝင်စေချင်တယ်ဆိုပြီးတော့မှဒါသူကသဘောထားချမှတ်ထားတယ်။ဘာဖြစ်လို့သူကအဲ့လိုမျိုးလုပ်ရသလဲဆိုတော့ရှေ့မှာဒီသမရဦးသိန်းစိန်လက်ထက်မှာပထမဦးဆုံးအချိန်ပေါ့နော်ငင်းငယ်ညီလာခံကြီးကိုလုပ်ခဲ့တယ်။ဒါပေမဲ့အဲ့ဒီငင်းငယ်ညီလာခံကြီးဆိုတာကသူကတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စရေး NCA စာချုပ်အပေါ်ကနေမူတည်ပြီးတော့မှပေါ်ပေါက်လာတဲ့ညီလာခံကြီးဖြစ်တဲ့အခါကျတော့အဲ့ဒီမှာအပြစ်ခတ်ရက်စလက်မှတ်ထိုးထားတဲ့အဖွဲ့တွေကပဲတရားဝင်အဖြစ်သူကပါဝင်ခွင့်ရတယ်။ကျန်တဲ့အဖွဲ့တွေကတော့လေ့လာသူဖြစ်ပါညာဒါတော့ပဲသူကဝင်ခွင့်ရမှာပေါ့နော်။အဲ့လိုအခြေအနေရှိခဲ့တယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ဥဆောင်ပြီးတော့မှညီငယ်ညီလာခံကြီးကိုလှုပ်တော့မယ်ဆိုတဲ့အခါကျတော့အားလုံးကိုပါဝင်စေချင်တဲ့သဘောထားရှိတယ်လို့သူကဟိုပါလေမူဝါဒချမှတ်ပေးတယ်အဲ့တော့ဒီမူဝါဒချမှတ်လိုက်တဲ့အခါကျတော့ငကူအစီအစဉ်တိုင်းဆိုရင်တော့အားလုံးပါဝင်ဖို့ကအခက်အခဲတွေရှိနေတယ်။အဲ့ဒါကလက်နက်ကိုင်တိုင်းသားအဖွဲ့တချို့ကအပြစ်ခတ်ရစေးကြီးကိုလက်မှတ်ထိုးပထားတာတွေနောက်ဝါအဖွဲ့တို့မိုင်းလာအဖွဲ့တို့ဆိုရင်ဒီနိုင်ငံရေးဖြစ်စရာနေခက်ကင်းကင်းပြနေကြတာတွေအဲ့ဒါတွေရှိတော့အကုန်လုံးပါဝင်အောင်ဓာတ်တွေလုပ်ဖို့လိုမလဲဆိုပြီးတော့မှအမိနိုင်နေရတဲ့ကာလဖြစ်ပါတယ်ဒီချိန်က ဒါနဲ့ပတ်သက်လို့လည်းတောင်ဆန်းစုကြည်ဦးဆောင်တဲ့ဟိုအဖွဲ့ကလည်းညီငယ်ကြီးကော်မရှင်ကလည်းညှိနှိုင်းနေတယ်တပ်မတော်ဘက်ကလည်းညှိနှိုင်းမယ်ဆိုပြီးတော့မှဒီနေ့ဥစ္စာအဲဘုဂျုတ်ခင်စောဦးကသူကပြောသွားတာရှိတယ်အဲ့တော့ဒီမိုင်းကြံညီလာခံကလည်းကျွန်တော်တို့အဲ့လိုမျိုးမျှော်လင့်ထားတာပေါ့နော်ဒါပေမဲ့ကျွန်တော်ဒီ၄ရက်၅ရက်စောက်ကြည့်လိုက်တဲ့အခါကျတော့
ဦးစီကိုစီတွေ့ဟုတ်ကဲ့ခဏလေးကျွန်တော်ဖြတ်ပြောလိုက်ချင်တယ်ကျွန်တော်အခုကျွန်တော်တို့ဒေါက်တာဆလိုက်လျံမုံစာခေါင်ကိုခဏလေးကြားပါမယ်သူကခီးသွားတော့မှဖြစ်တဲ့တည်းသူကောင်းပါမှရှိနေတဲ့ချင်းကျွန်တော်တို့သူ့စီကနေပြီးတော့မှတ်ချက်တခုကျွန်တော်တို့အရင်ဆုံးချက်ချင်းနားထောင်ကြည့်လိုက်အောင်ပါသူကအစီဒီနေ့ဆွေးနွေးပွဲကိုကိုယ်တက်ထားသူဆိုတော့နော်ဆိုတော့ဒေါက်တာဆလိုက်လျံမုံစာခေါင်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဆရာကလည်းအချိန်မြောက်ဘူးဆိုတော့ကျွန်တော်ကိုဆွေးနွေးပွဲနဲ့ပတ်သက်တဲ့အနှစ်ချုပ်ဆရာတို့ဘာရခဲ့ပါတယ်ခင်ဗျာဒီဆွေးနွေးပွဲကနေ
ဒီဆွေးနွေးပွဲကကျွန်တော်တို့အနေနဲ့နိုင်ငံကြီးရအင်မတန်မှအရေးကြီးတဲ့ဆွေးနွေးပွဲဖြစ်တယ်ကျွန်တော်တို့အနေနဲ့လည်းပဲဟိုကျွန်တော်တို့လူချင်းသားတွေတော်တော်လေးရတယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အတိတ်ကနေနေ့ကတော့ကျွန်တော်တို့ဒီမှာမြှော်မှန်းထားတာတော့မကြာခင်ကျင်းပမယ်27ရက်စုပြင်လုံပေါ့နော်ပြည်ထောင်စုရင်းချင်းဆွေးနွေးပွဲမှာကျွန်တော်တို့နိုင်ငံသားလေးနဲ့တော်လှန်ရေးဖွဲ့စည်းအားလုံးအတူတူကပါခွန်မလဲပါဝင်နိုင်ကြီးကျွန်တော်တို့ရဲ့ဒီကဥတီချက်ဖြစ်တယ်အဲ့ဒီမှာကျွန်တော်တို့ပြင်ဆင်မှုအနေနဲ့အမျိုးသုံးမျိုးလောက်တာပေါ့လေသူသဖြင့်ကကျွန်တော်တို့နိုင်ငံရေးရှင်မှုနိုင်ငံရေးရှင်ပွဲဆိုင်ရာမူပေါင်းကိုကျွန်တော်ရီဗျူးလုပ်တဲ့အခါကျွန်တော်တို့အနေနဲ့ဘလူးပါဝင်ကြမလဲဆိုတဲ့ကဏ္ဍပါတယ်ပြီးလို့ရှိရင်ဒုတိယအနေနဲ့ကနိုင်ငံရေးရှင်ပွဲကျင်းပတဲ့အခါကျရင်ကျွန်တော်ရှင်ရမယ့်အကြောင်းအရာကိစ္စတွေပါတယ်အစိုးရမှကန္တာကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတဲ့ကဏ္ဍပါတယ်ပြီးတော့ဒီရှိသွားမဲ့နိုင်ငံရေးရှင်နေပွေးချင်းချင်းမှာကျွန်တော်တို့အခြေခံရမယ်ဘာပေါ်မလဲနိုင်ငံတော်ဖွဲ့စည်းပုံကြည့်တာဥပဒေဆိုင်ရာကိစ္စဒီပါတယ်လေပါပါတယ
်ဟုတ်ကဲ့
အဲ့လိုနေထားပုံမှာကျွန်တော်တို့လည်းပြင်ဆင်ဖို့တွေလောက်တာဖြစ်တော့အင်မတန်မအောင်မြင်တဲ့စီဝေးဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်
ဟုတ်ကဲ့အင်မတန်အောင်မြင်တဲ့စီဝေးဖြစ်တယ်ဆိုတော့ကြားရတာဝမ်းသာပါတယ်ခင်ဗျကျွန်တော်ဒီထက်ပို့ပြီးတော့နားဆင်နေတဲ့ပရိသတ်ပြည်သူလူထုကြီးဝမ်းသာရအောင်ဒီဆွေးနွေးပွဲကနေငင်းချမ်းရေးအခုသွားနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်မြင်ဖြစ်နိုင်ဖို့အတွက်ဆိုကြပါစို့27ရာစုပြင်လို့ညီလာခံအောင်မြင်မြင်ဖြစ်နိုင်ဖို့အတွက်တကယ်ပဲအလားအလာကောင်းပြီဆိုတဲ့သတင်းစကားမျိုးဒေါက်တာဆလိုင်းလျံမှုဆောက်ကောင်တို့ပေးနိုင်ပါသလားခင်ဗျ။
အဲ့ဒါလူဟာကြီးနဲ့ကျွန်တော်တို့နိုင်ငံကြီးမှာမနဲ့ဖြစ်မှာဖြစ်မလဲတစ်ဖက်ကပါဖြစ်မလဲဆိုတော့ခံမှန်းရတာဖြစ်ပါတယ်။ဒါတွေအလုံးကျွန်တော်တို့အနေနဲ့ပြည်သူလူထုကိုတော့သတင်းကောင်းပေးခြင်းတယ်။ဒါပေမဲ့ဒါဘေးပေါ်မှာမူတည်တယ်လဲဆိုတော့အစိုးရဖက်ပေါ်မှာလည်းအများကြီးမူတည်တယ်။တမတော်ဖက်မှာလည်းမူတည်တယ်။ကျွန်တော်တို့အနေနဲ့နိုင်ငံကြီးဆွေးနွေးမှုဆိုင်ရာမူပေါင်းကိုပြန်လည်သုံးသပ်တဲ့အခါပြန်လည်ဤသားတဲ့အခါကျွန်တော်တို့ဖက်ကလူလာချက်တွေဘယ်လောက်ပါမလဲကျွန်တော်တို့ပါဝင်ဖွဲ့စည်းမှုပိုင်းမှာကျွန်တော်တို့လူလာချက်ဘယ်လောက်ပါမလဲသူသဖြင့်လက်မှတ်မထူသေးတဲ့ဖွဲ့တွေရဲ့လူလာချက်ကိုဘယ်လောက်တိုင်းတာစီဖြစ်စံပေးနိုင်မလဲအာမခံချက်ဘယ်လောက်ပေးနိုင်မလဲဆိုတဲ့ပုံမှာအများကြီးမူတည်တော့မှာဖြစ်ပါတယ
်ဆိုတော့လောလောဆယ်မှာတော့အားလုံးဝမ်းသာနိုင်တဲ့သတင်းစကားမျိုးမပေးနိုင်သေးဘူးရှေ့လျှောက်လို့ဆရာတွေအများကြီးရှိသေးတယ်အခြေတင်ဆွေးနွေးရမှာတွေအများကြီးရှိသေးတယ်ဆိုတဲ့အဓိပ္ပာယ်ပါလားခင်ဗျာ
နိုင်ငံကြီးဆိုတာကျွန်တော်တို့အနေနဲ့အကောင်းဆုံးကိုမျှော်လင့်ရင်းနဲ့အခက်အခဲတွေကိုကြုံတော့ဘူးကျွန်တော်တို့ပြင်ဆင်နေတဲ့လုပ်ငန်းဖြစ်ပါတယ်ဆိုတော့အဲ့ဒီလုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်တဲ့နေရာမှာဘာခေါ်မလဲဆိုတော့ကျွန်တော်ရှိဆက်သွားရမယ့်နေရာမှာအခက်အခဲလေးတွေတော့ရှိဦးမှာဆိုတော့ကျွန်တော်တို့အနေနဲ့ခံမှန်းလို့ရပါတယ်အထူးသဖြင့်ကျွန်တော်တို့တိုင်းရင်းသားလေးနဲ့တော်လှန်ရေးဖွဲ့စည်းတွေအားလုံးအထူးတကားပါဝင်နိုင်ဖို့ရယ်ပြီးတော့ကျွန်တော်တို့နိုင်ငံရေးရှင်တွေမှုပုံတံမှာကျွန်တော်တို့ပါဝင်စုဖွဲ့ဖို့ပြီးတော့အဆုံးဖြတ်ပေးတဲ့စနစ်အဲ့ဒါတွေမှာကျွန်တော်တို့အများကြီးပါခေါ်မလဲစကားပြောဖို့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့
သူနည်းလကောင်းပဲကျွန်တော်တို့ရှင်တွေမဲ့အကြောင်းအရာတွေမှာလည်းပဲကျွန်တော်တို့မိခန်နောက်ကိုဘလူးရှင်တွေမလဲအဲ့ဒီရှင်တွေတဲ့အကြောင်းအရာကိုကျွန်တော်တို့အနေနဲ့ဘလူးပုံဖော်မလဲဆိုတဲ့ဟာတည်းကနိုင်ငံရေးရှင်တွေမှုဆိုင်ရာမှုပေါင်းကိုပြန်နဲ့တုံးသက်ရှင်တွေတဲ့ခါအများကြီးကျွန်တော်တို့စကားကြီးပြုတ်ဖို့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီဆွေးနွေးပွဲကို
ကျွန်တော်တို့အနေနဲ့အကောင်းဆုံးသတင်းကိုပေးချင်ပေမဲ့ကျွန်တော်တို့အနေနဲ့ဒီခရီးကတော့ကျွန်တော်တို့အနေနဲ့လွေလွေသွားမဲ့ခရီးမဟုတ်ဘူးဆိုတာကိုလည်းတခါသေးကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့အကောင်းဆုံးသတင်းကြားဖို့အတွက်ကတော့စောင့်ကြအောင်ပါပေါ့ခင်ဗျာဒီဆွေးနွေးပွဲကိုခေါင်းစဉ်ကြီး2ရက်ခေါင်းရည်ရွယ်ချက်2ရက်ခေါင်းစဉ်ကြီး4ခုနဲ့ကျင်းပတယ်လို့ဒီနေ့ထုတ်ပြန်ချက်ရကျွန်တော်သိရပါတယ်အဲ့ဒီထုတ်ပြန်ချက်မှာပဲဘုံသဘောထားတွေစုစည်းနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ဆိုတော့ကျွန်တော်မေးချင်တာကအဲ့ဒီဘုံသဘောထားတွေထဲမှာအခုလက်ရှိအစိုးရနဲ့တပ်မတော်ဘက်ကလက်ခံနိုင်တဲ့ဘုံသဘောထားဘယ်နေရာဂိုင်းနှုံးတော့ပါတယ်လို့ပြောနိုင်ပါတယ်ခင်ဗျ
ကျွန်တော်တို့အနေနဲ့နိုင်ငံကြီးမှာကင်းကနန်းနဲ့စကားပြောတာတိတ်အဆင်မပြေပါဘူး။ရခိုင်နှုန်းနေနဲ့တော့ကျွန်တော်တို့အနေနဲ့ပြောတာတိတ်မတင့်တော့ဘူးလို့ကျွန်တော်ထင်တယ်နိုင်ငံကြီးမှာပေါ့နော်။နိုင်ငံကြီးဆိုတာဟိုကင်းကနန်းနဲ့ပြောရင်တိတ်တွေ့လို့ကောင်းတဲ့အရာမျိုးမဟုတ်ဘူး။သူ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဘုံသဘောထားတွေဆိုတဲ့နေရာမှာကျွန်တော်တို့အနေနဲ့ဥပမာဖြစ်ပြကျွန်တော်တို့ချက်မှတ်လိုက်တာကျွန်တော်တို့တိုင်းရင်းသားအလုံးကဒီပီထောင်စုကြည့်ကိုပင်လုံစာချုပ်ပေါ်မှာခြေခံပြီးတော့ချုပ်ဆိုတဲ့စာအဲပင်လုံစာချုပ်ပေါ်မှာခြေခံပြီးတော့မှဖွေးချီထူထောင်တဲ့တိုင်းပြည်ဖြစ်တယ်။အဲဒီတွေ့ကြုံပင်လုံ23ရာစုပင်လုံမှာဒီပီထောင်စုရဲ့ပြဿနာကိုပင်လုံစိတ်သက်နေရပြန်နေထူထောင်ဖို့တွေ့လိုအပ်တယ်ဆိုတဲ့ဒီကြီးတဲ့ဆုံးဖြတ်ချက်လိုအမျိုးစုံတို့ချက်မှတ်နိုင်ပါတယ်။ဆိုတော့ဒီတိုင်းပြည်မှာရှိတဲ့ပြည်သူလူထုတရလုံးကပင်လုံစိတ်သက်ကိုအားပေးမယ်ပင်လုံမှာထူထောင်တဲ့တိုင်းပြည်ကောင်းမွန်ဖို့အတွက်ကျွန်တော်တို့တိုင်းရင်းသားတွေလူလားချင်းကိုအားပေးမယ်ပြီးတော့ကျွန်တော်တို့နဲ့အတူလက်တွဲပြီးတော့အလုပ်လုပ်မယ်ဆိုတာကျွန်တော်တို့ပြောလင့်တယ်ထူထွေးဆုံးသားကျွန်တော်တို့ရဲ့ပင်လုံအပေါ်မှာရက်တီတဲ့ရက်တီချက်တွေပေါ်မှာလည်းပဲကျွန်တော်တို့အင်မတန်မှကျွန်တော်တို့ပြောလင့်ချက်ကြည့်ပါလေထူထွေးဆုံးအခုဆိုရနေနဲ့လည်းပဲ23ဆောင်စုပင်လုံလုပ်မယ်ဆိုတဲ့ဟာဖြစ်နေတဲ့ပုံမှာအဲ့ဒီ23ဆောင်စုကဘာဖြစ်လို့လုပ်ဖို့လိုတယ်လဲဒီလူလူအချက်ကဘာဖြစ်လို့ဖြစ်ပေါ်လာတယ်လဲဆိုတော့ကျွန်တော်တို့အနေနဲ့က1948တုန်းကကျင်းပတဲ့ပင်လုံအဲ့ဒီမှာချုပ်စုတဲ့စာချုပ်ကိုဒီနေ့ထိအကောင့်ထိပို့နိုင်တဲ့တွေ့ကြုံပဲဖြစ်ပါတယ်ဆိုတော့တာကူကောင့်ထိပို့နိုင်ဖို့အတွက်ဆိုရင်ကျွန်တော်တို့အနေနဲ့ကျွန်တော်တို့တိုင်းရင်းသားသက်သက်လုပ်လို့မရပါဘူးကျွန်တော်တို့အစိုးရရဲ့တတ်မတော်ရဲ့ပြည်သူလူထုတရားလုံးနဲ့ကျွန်တော်တို့အားလုံးလည်းတွေ့ပြီးတော့လုံးမှာပဲရမှာဖြစ်ပါတယ
်ဟုတ်ကဲ့
သူတို့ကြောင့်အစိုးရနဲ့တတ်မတော်ဖက်ကလည်းပဲကျွန်တော်တို့အတန်ကိုနားထောင်ပေးပြီးတော့ကျွန်တော်တို့နဲ့လက်တွေ့လှုပ်ဆောင်ဖို့လိုပါတယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါတော်တော်ဆလိုက်လည်းမဟုတ်သောကောင်းကျေးဇူးများကြီးတင်ပါတယ်ကျွန်တော်တို့ဖုန်းလိုင်းပေါ်မှာနေလို့ရရင်ဆက်နေပေးပါတခြားဆွေးနွေးချက်တွေလည်းနားထောင်ရအောင်ဖြစ်နိုင်တော့ဆလိုက်လည်းမဟုတ်သောကောင်းရဲ့တုံ့ပြန်ချက်ကိုလည
်းကျွန်တော်ဟိုတယ်ရောက်ပါပြီ
ဟုတ်ကဲ့ခင်ဗျတိတ်ကောင်းပါတယ်ဒါဆိုရင်လိုင်းပေါ်မှာပဲဆက်နေပါကျွန်တော်တို့ဆွေးနွေးပွဲထဲမှာဆက်ပါပေးပါခင်ဗျာ
ဟုတ်ကဲ့
ဆိုတော့ဒေါ်ရဲဘူးကနေဒေါ်ရဲဘူးက23ရာစုပင်လုံးညီလာခံပြင်ဆင်ရေးကောမဒီဒေါ်ရဲဘူးကထွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူလို့အဲ့ဒီကောမဒီရဲ့ကောမဒီဝင်တူလည်းဖြစ်ပါတယ်ဆိုတော့ဒီမိုင်းဂျာယန်ညီလန်ကလာနေပြီးတော့23ရာစုပင်လုံးညီလာခံအကျိုးညှိနှိုင်းရေးဆိုတာလည်းပဲယူရချက်ထဲမှာပါပါတယ်ဒေါ်ရဲဘူးတို့23ရာစုပင်လုံးညီလာခံပြင်ဆင်ရေးကောမဒီအနေနဲ့ဒီညီလာခံဒီမိုင်းဂျာယန်ဆွေးနွေးပွဲကနေပြီးတော့ဘာများမျှော်လင့်ထားပါသလဲခင်ဗျာ
ဟုတ်ကဲ့အခုခုနကတော့ပေါ့နော်ဦးစလိုင်းကလည်းပြောတော့ပါတယ်ဒါကျွန်မကြားလိုက်တဲ့အချက်ကတော့ဒီအောင်မြင်တဲ့စီဝေးဖြစ်တယ်ဆိုတဲ့အတွက်ကျွန်မလည်းအများကြီးဝမ်းသာပါတယ်အဲ့တော့ဒီစီဝေးနဲ့ပတ်သက်မှာဆောင်ရွက်ဖို့အတွက်ပေါ့နော်ဒီလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ကျွန်တော်တို့ကော်မတီတွေနဲ့ဆွေးနွေးတဲ့အခါမှာသူတို့ကလည်းဒီလိုစီဝေးလုပ်မယ်ဆိုတာကိုပြောပြတဲ့အခါမှာအစိုးရလည်းရှော့ရှော့ရှူခွင့်ပြုမှဒီသူတို့အနေနဲ့လက်မှတ်ကိုင်းဖွဲ့တွေမှာအထူးသီးတဲ့အဖွဲ့တွေနဲ့ဒီထိုးပြီးတဲ့အဖွဲ့တွေနဲ့ချိန်နှွေးပြီးမှဒီနိုင်ငံရန်စီဝေးကိုလုပ်ခဲ့တာဖြစ်ပါတယ်အဲ့တော့အစိုးရကလည်းဒါလူလူလားလားနဲ့ဒီလိုစီဝေးမျိုးလုပ်ဖို့အတွက်ခွင့်ပြုခဲ့သလိုဒီကမ္ဘာပိုင်းကလည်းသွားလာလာတဲ့အားလုံးကိုကူညီဆောင်ရွက်ပေးခဲ့တယ်ဆိုတာဒါကျွန်တော်လက်တွေ့ဒါသိရှိရတဲ့ကိစ္စရပ်တွေဖြစ်ပါတယ်အဲ့တော့ဒီစီဝေးကနေအခုတကယ်စီဝေးမှာပါတဲ့လူကအောင်မြင်တဲ့စီဝေးဖြစ်တယ်လို့ပြောတဲ့အတွက်ဒီ27ပြည်လုံးမှာသူတို့ယူလာတဲ့ဒီစီဝေးရဲ့အဆုံးဖြတ်ချက်တွေကိုချပြပြီးတော့ပေါ့နော်ကျမတို့ခုနပြောသလိုပဲအစိုးရနဲ့တတ်မတော်ဒါဆွေးနွေးတော့မှာဖြစ်ပါတယ
်အ
ဲ့လိုဆွေးနွေးတဲ့အခါမှာကျမတို့ဒီစီဝေးရဲ့ရလဒ်တွေဟာဒီစီဝေးမှာပါဝင်တဲ့လူအားလုံးကဒီဟာအားလုံးဖြစ်ရမယ်လို့သူတို့တမတ်ချက်တော့ရှိမှာမဟုတ်ပါဘူးအဲ့တော့အားလုံးဝိုင်းတိုင်ပင်ပြီးမှပေါ့နော်အဲ့ဒီအပေါ်မှာအတူအလျှော့တွေလုပ်သွားမယ်ဆိုလို့ရှိရင်အဲ့ဒီအပေါ်မှာအောင်မြင်မှုကတော့ရမယ်လို့ကျမတို့ကဒီလိုပဲမျှော်လင့်ပါတယ
်
ဒီတိုင်းဒီတိုင်းကကိုလုံးဝမဲ့ကိုပင်တဲ့ကိစ္စရက်ကြီးကိုဖြစ်ချင်တဲ့အားလုံးအကုန်လုံးတစ်ဖြစ်ချက်အားလုံးအောင်မြင်ရမယ်ဖြစ်ရမယ်ဆိုတော့ယူနေနဲ့တော့ငင်းချမ်းရေးမှာဘယ်မှအဲ့လိုတော့ပါဝင်ကြမှာမဟုတ်ပါဘူးအဲ့တော့အခုစီးလို့ရဆိုလို့ရှိရင်ကျမတို့ကလည်းအများကြီးမျှော်လင့်ထားပါတယ
်
ဒီနေ့ကျမတို့တိုင်းရင်းသားလက်မှတ်ထိုးတာမထိုးရရောဒီလိုမျိုးပေါ့နော်အဲရှုပ်ထွေးပြီးမှကျောရွာဈာထဲမှာအဲကြောင်းနဲ့တယောက်မပြေဆုံးတာလဲကြာခဲ့ပါပြီအခုလေပြေဆုံးမှုကနေပြီးမှတော့ဒါပဲဖြစ်ကျောရွာတိုင်းအဲသာပြေဆုံးမှုကနေတစ်ဆင့်ဒီလိုအစိုးရတတ်မတော်အားလုံးပေါင်းဆောင်ရွက်မှုကနေတစ်ဆင့်ကျမတို့ကဒင်းချမ်းကြီးကိုတစ်ဆင့်ပြီးတစ်ဆင့်တက်လာနိုင်တဲ့အနေအထားတွေတော့ရရှိမယ်လို့ကျမမျှော်လင့်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျတိုင်းရေးပေါင်းဆွေးနွေးမယ်တော်ရရှင်တွေဖိတ်ခေါ်ပါမယ်ကျွန်တော်တို့ရသမျှအချိန်အတွင်းမှာရှိတဲ့လူဆွေးနွေးကြတဲ့လူအကုန်လုံးကိုနေရာပေးနိုင်အောင်လို့တတ်နိုင်ဆုံးလူရင်းတူရှင်ထိတိမိမိဆွေးနွေးပေးကြပါလို့ကျွန်တော်ပန်ချာမြစ်တာရက်ကန်လို့ပါတယ်ပထမအဦးဆုံးကျွန်တော်တို့ဝမ်တင်းမျိုးကဦးချင်းမြစ်ဦးချင်းမြစ်ခင်ဗျာမိုင်းကြရန်စီဝေးနဲ့ပတ်သက်ပြီးတော့ဦးချင်းမြစ်ဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ဆရာကျွန်တော်တို့ကတာမန်ရေသားဆိုတော့လေရိုးရိုးရှင်းရှင်းလေးမြင်ပါတယ်ကျွန်တော်တို့ကဒီရန်သူနဲ့မိတ်ဆွေပဲဖြစ်ဖြစ်ရန်သူချင်းချင်းဖြစ်ဖြစ်မိတ်ဆွေချင်းချင်းဖြစ်ဖြစ်ကျွန်တော်တို့စိတ်ဆက်တယ်ညီနိုင်တယ်စကားပြောတယ်ဆွေးနွေးတယ်ဆိုတာအင်တန်ကောင်းတဲ့အလုပ်တစ်ခုလို့ကျွန်တော်တို့ထင်ပါတယ်ဆိုင်းသားလူမျိုးစုကြီးကလည်းကျွန်တော်တို့လက်နက်ကင်ရင်ကျွန်တော်တို့ပြီးကကဖြစ်နေတာနှစ်ပေါင်းများပြီဆိုတော့လေဒီလိုဆိုင်းသားတွေဘက်ကလည်းတွတ်တော့စုစုစည်းစည်းနဲ့လည်းကြိုတင်တိုင်းမင်းနဲ့ညီနိုင်တယ်ဆိုတာလေကျွန်တော်တို့ဘလို့ဘာပဲပြောပြောတောင်းတဲ့လက္ခဏာပါဘာလို့လဲဆိုတော့ကျွန်တော်တို့ဗမာတွေကျွန်တော်တို့တလောကမီဒီယာထဲမှာကြားလိုက်ပါတယ်ဟိုကျွန်တော်တိုင်းရင်းသားလူငယ်ညီလာခံဆိုလားခေါင်းဆောင်အောက်ကနေကျွန်တော်တို့ဗမာတွေကအာနာကျွန်တော်တို့ပြီးခဲ့တဲ့ကျွန်တော်တို့အာနာရှင်တွေဟာဗမာတွေပဲဖြစ်တယ်ပါညာဆိုတာဒါကြီးကျတော့တကယ်တော့သူတို့ဘက်ကပြောတော့လည်းမှန်တာပဲဒါပေမဲ့အဲ့ဒီစကားမျိုးဟာကျွန်တော်တို့လည်းဗမာတယောက်ပါကျွန်တော်လည်းဟိုမကြည့်အောင်ခံစားရပါတယ်ဘာလို့လဲဆိုတော့
ဟုတ်ကဲ့ကိုဦးချင်းမြေ
ကျွန်တော်တို့ညာစုလည်းမဟုတ်ပါဘူးစင်တန်လူနေစုဖြစ်ခဲ့တဲ့သဘောတရားကြောင့်ကျွန်တော်တို့အဲ့လိုဟာတွေကလည်းဟိုသဘာဝမကျပါဘူးဒါကြောင့်မလို့ကျွန်တော်ရှေ့ကျွန်တော်တို့စင်ပြေဖို့တင့်မြတ်ဖို့ကျွန်တော်တို့ပြည်တော်စုအတွက်ဆိုရင်ဟိုတိုင်းကတည်းစီလုံးညီမျိုးစွာနဲ့လောလောဆယ်တိုင်းမင်းနဲ့ဆိုတာအင်တန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဦးချင်းမြေကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်ကျွန်တော်တစ်ဆက်တည်းဖိတ်ခေါ်ပါမယ်နမောင်မျိုးကကွန်မြူနတီကွန်မြူနတီလူရင်းတူရှင်းမိုင်းချိုင်းအစည်းအဝေးဘယ်လိုမြင်ပါသလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်ကမိုင်းကြိုင်အစည်းအဝေးနဲ့ပတ်သက်ပြီးတော့ကျွန်တော်လူရင်းတို့ရှင်ပြောပါမယ်ကျွန်တော်တို့နိုင်ငံကဒီဖြစ်ဖြစ်ဆက်လို့ကျွန်တော်တို့တိုင်းပြည်အစည်းအဝေးတည်နေတာဗျာအဲ့တဲ့အခါကျတော့ကျွန်တော်တို့ကကိုချင်းချင်းနေကိုတိုင်းရင်းသားတွေနဲ့ကျွန်တော်ဆိုပမာတယောက်ပါပဲကျွန်တော်တို့ဒီအောင်တဲ့ဒီအောင်စိတ်မဖြစ်ကြပဲတဲ့ညီညွတ်စည်းစည်းလုံးလုံးနဲ့ကျွန်တော်တို့တိုင်းပြည်ကိုဟိုဟာပေါ့နော်ညီညွတ်စည်းစည်းလုံးလုံးနဲ့ကျွန်တော်တို့တိုင်းပြည်ကိုပြန်လည်တည်ဆောက်ပြီးတော့ကျွန်တော်ဒီမိုင်းကြိုင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခဏတစ်ဖက်ညီညွတ်စည်းစည်းလုံးလုံးဖြစ်စေခြင်းနဲ့ဆန္ဒကျွန်တော်မှအကြီးအကျယ်ရှိပါတယ်ကျွန်တော်တတ်မလို့မမုန်းပါဘူ
းဟုတ်ကဲ့
တိုင်းရင်းသားအဖွဲ့တွေကိုလည်းကျွန်တော်မမုန်းပါဘူးဒုက္ခတွေတွေအတွက်ကိုကျွန်တော်စိုးရိမ်လို့ဒီဆွေးနွေးပွဲကိုကျွန်တော်ဝင်ရောက်ဆွေးနွေးပြတာပါခင်ဗ
ျဟုတ်ကဲ့ပါကွန်မြူနတီကျေးဇူးအများကြီးတင်ပါတယ်ဆွေးနွေးပွဲမှာကိုရင်ပါဝင်ခဲ့တဲ့ဒေါက်တာဆလိုင်းလျံမုံစောက်ကောင်းလည်းရှိနေတော့ကြားပါပါခင်ဗျမင်းပြမျိုးကဥမ္မောင်ကျော်စံဥမ္မောင်ကျော်စံရဲ့မိုင်းတန်းရဲ့ဆွေးနွေးပွဲသဘောထားကြားပါစီခင်ဗျ
မင်းရဲ့ဆွေးနွေးပွဲတော့တိုင်းရင်းသားတွေစူးစူးစီးစီးညီညွတ်ညံ့နဲ့ဒီဆုံးပါတယ်ကလုံးတပ်ပေါ်ရရှိတယ်ဆိုတာအင်းမတန်ဝမ်းသာစရာကောင်းပါတယ်ဒီဘက်မှာအစိုးရနဲ့တက်မလို့ဖက်ကတော့ဘိုးတို့ဖရာတို့တို့ဟိုအေဂရစ်တာလရှိနေစကြမမွေးဖို့လိုပါတယ်တပည့်နဲ့တပည့်အရှော့တင်လောက်ပြီးတော့မှအော်မြင်မြင်ဖြစ်လာနိုင်ပြီလို့တပည့်ကတော့ယုံကြည်မိပါတယ်လို့ပြောတော့
ဟုတ်ကဲ့ပါဦးမောင်ကျော်စံ
ကျွန်တော်ဆွေးနွေးလိုပါတယ
်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုလူရင်းတူရှင်ဆွေးနွေးတာဦးစီသူအောင်မြင့်ဦးစီသူအောင်မြင့်အခုနဒေါက်တာဆလိုင်းလျံမုံစာကောင်ဆွေးနွေးရလဲကြားခဲ့ပါဘူးဦးစီသူအောင်မြင့်ကိုယ်တိုင်ကဒီမိုင်းချန်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဘလူမျောလင်းထားတာရှိလဲ
အဲကျွန်တော်မျောလင်းတာကတော့အဓိကမျောလင်းတာကတော့ဒါဟာ27ရာစုပင်လုံညီလာခံအတွက်ကိုရည်ရွယ်ပြီးတော့မှအဓိကလုပ်တယ်ဆိုရင်27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးအတွက်ဒါအခက်အခဲတချို့ရှိတယ်ဆိုတာကကျွန်တော်ကျွန်တော်လည်းရှင်းပြခဲ့ပြီလေအဲ့တော့ဒီအခက်အခဲတွေနဲ့ပတ်သက်လို့တိုင်းသားတွေဘက်ကအဲသူတို့နှုတ်ဆက်စုစည်းပြီးတော့ပေါ့နော်ဘာတွေများအဆိုပြုချက်တွေအဖြစ်တွေရှိမလဲဘာတွေများတတ်မလို့ဘက်ကပြောတာရှိမလဲအစိုးရဖွဲ့ဘက်ကပြောတာရှိမလဲအဲ့ဒါတွေနဲ့ပတ်သက်လို့ဟိုတစုံတရာဆွေးနွေးဆုံးဖြတ်ကမ်းလှမ်းနိုင်တာမျိုးကျွန်တော်ကတခုမှမတွေ့ရဘူးအခုလိုလိုဆိုတွေ့ရတဲ့ဟာကတော့ဒီဆွေးနွေးပွဲကြီးစတဲ့အခါကျလို့ရှိရင်အားလုံးကပြန်လဲထွက်ပြီးတော့မှဟိုတောင်းဆိုမဲ့ဟာတွေကတိုင်းသားရေးနဲ့ပတ်သက်ရင်ဘာတွေတောင်းဆိုမလဲဆိုတဲ့ဟာတွေပေါ့အဲ့မှာဆိုဘာဒီပါလဲဆိုဟိုဖက်ဒရယ်ပြည်တော်စုဟိုဖက်ဒရယ်တပ်မတော်ဖွဲ့ဖို့ဆိုတာဒီအဲ့ဒါတပ်ဆိုတာကဒီအရက်ပဲအုပ်ချုပ်မှုအောက်မှာဟိုရောက်ရမယ်ဆိုတာဒီအမျိုးသားဒါနိုင်ငံဟိုဥစ္စာပေါ့အမျိုးသားဟိုပြည်နယ်တွေနဲ့ဖွဲ့စည်းမယ်ဆိုတာဒီအဲ့တော့ဒိုလာတောင်းဆိုချက်တွေအရင်ကဒါလက်နက်ကင်အင်အားစုတွေတိုင်းသားအင်အားစုတွေကတောင်းဆိုနေကြတောင်းဆိုချက်တွေကိုပဲအစုစည်းဆွေးနွေးလိုက်တဲ့သဘောလိုပဲတွေ့ရတယ်အဲ့နောက်ဆုံးပုံပုံဆိုရင်ဒါဗိုလ်ချုပ်ကြီးအင်ဘလာကဒါနောက်ဆုံးနေ့မှာပြောတယ်အဲ့တော့ဒီကျွန်တော်တို့အပြစ်ခတ်ရတဲ့လူနဲ့မရတဲ့လူတွေနဲ့ပေါင်းပြီးတော့မှဒါတပ်ပေါင်းစုပုံစံမျိုးကိုယ်စားလှယ်ပုံစံမျိုးဖွဲ့ပြီးတော့မှအစိုးရနဲ့ဟိုစကားပြောဖို့တစ်ဖက်ဖွဲ့မယ်ဆိုတဲ့ဥစ္စာဒါလည်းမဖြစ်မြောက်ခဲ့ပါဘူးအဲ့ဒါကအခုဆိုရင်ဒါတစ်ဖက်ကအပြစ်ရထားတဲ့အဖွဲ့ဘက်ကကိုယ်စားလှယ်နဲ့ပြီးတော့မှအပြစ်မရတဲ့အဖွဲ့ကကိုယ်စားလှယ်ပေါင်းပြီးတော့လုပ်မယ်ဆိုတာတော့ပဲအဖြေထွက်တယ
်ဒါ
ကြောင့်ပြည်လုံးညီလာခံအတွက်ကိုရည်ရွယ်ပြီးတော့လုပ်တယ်ဆိုရင်အောင်မြင်တဲ့အစည်းအဝေးပွဲကြီးလို့တော့ကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့ဆိုတော့ဒေါက်တာဆလိုင်းလျံမုံစောက်ခေါင်းလိုင်းပေါ်မှာရှိပါသေးတယ်နော်
ဟုတ်ကဲ့
ဒေါက်တာဆလိုင်းလင်မုံကဦးစီတူအောင်မင်းဆွေးနွေးရလဲဒေါက်တာဆလိုင်းလင်မုံစောက်ကွန်ကြားခဲ့ပြီးပါပြီဆိုတော့27ရာစုပင်လုံညီလာခံကြီးအောင်မြင်ဖို့တွေဒေါက်တာတို့အနေနဲ့အခုဆွေးနွေးဘက်ကနေဘယ်လိုများကမ်းလှမ်းချက်တွေအစိုးရဘက်ကိုပေးဖို့ပြင်ထားတာရှိပါလဲခင်ဗျာ
ဟုတ်ကဲ့ခုနဦးစီတူအောင်မင်းပြောတဲ့ theme မှာတဲ့ချက်တစ်ချက်ပါပါတယ်အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ကုညီလာခံကနေပြီးတော့Federal Union Army 2000မယ်ဆိုတဲ့ဟာမျိုးတောင်းဆိုချက်မျိုးကျွန်တော်တို့တောင်းဖို့မရည်ရွယ်ပါဘူး ကျွန်တော်တို့ဆွေးနွေးတဲ့အကြောင်းအရာမှာပါတာကတော့ကျွန်တော်တို့ခုနိုင်ငံရေးလမ်းပြမေးပုံမှာပါတဲ့NCA စာချုပ်ထဲမှာလည်းပါတဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စမှာကျွန်တော်တို့မူချတဲ့သဘောပဲရှိပါတယ်ဆိုတော့အဲ့ဒီလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စမှာကျွန်တော်တို့အနေနဲ့လက်မှတ်ထူးတဲ့ဖွဲ့ထဲက WhatsApp လုပ်ပြီးတော့ပြင်ဆင်ထားတာရှိတယ်လက်မှတ်မထူးသေးတဲ့ဖွဲ့ကပြင်ဆင်ထားတာလည်းရှိတယ်ဒါတွေကကျွန်တော်တို့ကြည့်ပြီးတော့နိုင်ငံရေးနေပွဲမှာတင်ပြနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ပြင်ဆင်ထားတာရှိပါတယ်ပြီးတော့ခုနကသူပြောတဲ့အမျိုးသားပြည်နယ်များထူထောင်မယ်ပိုင်းရဆိုတဲ့ဟာလည်းပဲကျွန်တော်တို့2005တုန်းကကျွန်တော်တို့ချမှတ်ထားတဲ့မူကကျွန်တော်တို့ပြန်သုံးသပ်တာရှိပါတယ
်ဟုတ်ကဲ့
ဆိုတော့အဲ့ဒီမှာအမျိုးသားပြည်နယ်နဲ့အမျိုးသားများဆိုတဲ့ဟာဒီစကားတွေကလည်းဆုံးထွေးမှုရှိတဲ့ပုံမှာကျွန်တော်တို့EP ထောင်စုထဲမှာရှိတဲ့ကျွန်တော်တို့ unit တွေကိုပေါ့လေပြည်နေတွေကိုဖွဲ့စည်းတဲ့ခါကျလို့ရှိရင်နိုင်ငံကြီးရတန်းတူရတူအာဏာရှိတဲ့ပြည်နေတွေနဲ့တပုံစံတွေဖွဲ့စည်းတာကောင်းတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ရှင်းလင်းတာပဲရှိပါတယ်ဆိုတော့အဲ့ဒါကကျွန်တော်တို့အနေနဲ့ရှင်းလင်းထားတဲ့ဟာဒီကိုရခိုင်ကကျွန်တော်တို့ရှိခဲ့တဲ့စာတမ်းတွေကိုကျွန်တော်တို့ပြန်တုံ့တက်တယ်အဲ့ဒီပုံမှာကျွန်တော်တို့မူတည်တွေ့ချတယ်ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ပြုတ်ပြင်မမှန်ဖို့ WhatsApp တွေလောက်ပြီးတော့ဆက်လက်ပိုင်ပင်ဖို့တွေကျွန်တော်တို့အများကြီးလုပ်ဖို့တော့ရှိပါတယ
်ဟုတ်ကဲ့
ဒီကြောင့်ကျွန်တော်တို့အနေနဲ့လုပ်တော့လောက်ရအောင်မယ်ဒါပေမဲ့ကျွန်တော်တို့အကောင့်ဖိတ်ကိုပြောလင့်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်အချုပ်အချင်းမေးခွန်းလေးနှစ်ခုမေးချင်ပါတယ်တတိယနေ့ထဲမှာပါတယ်တံပရောကိုဒီရက်ဖက်အုပ်ချုပ်ရောက်မှာထားဖို့ဆိုပြီးဆွေးနွေးကြတာဟုတ်ပါတယ်နော်ဒေါက်တာဆိုင်းရမော
အဲ့ဒါတော့ကျွန်တော်တို့အနေနဲ့ Federal Principle sorry Democracy Principle မှာဒါလို့ရှိတင်တယ်ဆိုပြီးတော့ကျွန်တော်တို့အနေနဲ့စဉ်းစားထားတာရှိပါတယ်ဒါပေမဲ့ဒါလုံချွေးဆိုင်ရပြင်လေပေါင်းစီချင်းလောက်တခါကြာလို့ရှိရင်ဒီကဏ္ဍကိုကျွန်တော်တို့ပထမဦးဆုံးတင်သွင်းမှာတော့မဟုတ်ပါဘူ
းဟုတ်ကဲ့နောက်တစ်ခုက
နိုင်ငံရေးကဏ္ဍပြဿနာအများကြီးရှိတယ်ဒါကိုကျွန်တော်တို့ဖြေရှင်းပြမှာပဲလုံချွေးဆိုင်ရလုံချွေးဆိုင်ရပြင်လေပေါင်းစီချင်းတို့ရတာအောင်မှာတတ်မတော်ထားစီချင်းတို့ဆိုတာကျွန်တော်မြင်မှာတော့ဒါ၄၅ခုကြောင်းပဲပြဿနာပါ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဟုတ်ကဲ့ငင်းချင်းစု
ထဲကလည်းမစိုးရင်ဖို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့တမတော်ဘက်ကလည်းမစိုးရင်ဖို့တော်တော်ဆန်းလက်မုံပြောပါတယ
်
ငင်းချင်းရေးစုနေတဲ့အခါမှာဒီ9ပွင့်ဆိုင်3ပွင့်ဆိုင်ဆိုပြီးရှိတယ်အခုဒီစုနေဘက်ကနေ3ပွင့်ဆိုင်စုနေဖို့ဆိုတာမျိုးသဘောထားကြတယ်လို့တည်ရတယ်ဟုတ်လားအဲ့ဒါဟုတ်ပါတယ်တော်တော်ဆန်းလက်မုံ
အဲ့ဒီပုံမှာကျွန်တော်တို့နေနေပေးပုံမှာခြိခံတယ်လဲဆိုတော့3ပွင့်ဆိုင်ဆိုတဲ့ဟာကျွန်တော်တို့နေဟိုးကလေးတောင်းစုခဲ့တာဖြစ်ပါတယ်3ပွင့်ဆိုင်လို့ကျွန်တော်တို့ပြောတဲ့ထဲမှာ3ဖက်3အုပ်စုထိုင်ပြီးတော့စကားပြောရမယ်ဆိုတာထက်ဒီတိုင်းပြည်မှာရှိနေတဲ့ပြဿနာ3ရပ်ကိုကျွန်တော်တို့ဖြေရှင်းဖို့လုပ်ရဲဆိုတဲ့ချင်းကပ်ပုံဖြစ်ပါတယ်ဒီပြဿနာ3ရပ်ဆိုတဲ့နေရာမှာကျွန်တော်တို့တိုင်းရင်းသားပြဿနာအဲ့တိုင်းရင်သားပြည်နယ်ကျွန်တော်တို့တိုင်းရင်သားလေးနဲ့ကိုင်ဖွဲ့စည်းတွေကကိုစားပြုလို့စကားပြောနေတာဖြစ်ပါတယ်။ပြီးတော့ဒီကျွန်တော်တို့တိုင်းပြည်မှာ1960နှစ်ကတည်းကနေပြီးတော့စစ်အာဏာရှင်စနစ်အောက်မှာနေခဲ့တဲ့တိုင်းပြည်ဖြစ်ပါတယ်။အဲ့ဒီတွေ့ကြုံဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ချုပ်ငင်းစေဖို့အတွက်တပ်မတော်ကိုကျွန်တော်တို့အယက်သားတပ်မတော်တကယ်ပြည်သူ့ဝန်ထမ်းတပ်မတော်ဖြစ်နေတဲ့ဖြည်းဖြည်းတွင်ပြောင်းလဲဖို့ကိစ္စလုံချွေးဆိုင်နဲ့ပြန်လေးပေါင်းစည်းခြင်းကိစ္စအလေမလုံလို့မရတဲ့ပြဿနာတရဖြစ်ပါတယ
်ဟုတ်ကဲ့
အဲ့ဒီမှာတက်မတော်တွေမပါဘဲနဲ့လည်းမရဘူးပြီးတော့နံပါတ်3ပြဿနာဒီမိုကရေစီတင်ကူပွဲကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြုဝမရသေးပါဘူးအဲ့ဒီတွေ့ဒီမိုကရေစီညှဆုတွေပါရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဆွေးနွေးပြီးတော့လက်ရှိအနေအထားမှာအခု UPDJC မှာလည်းကျွန်တော်တို့ဖွဲ့စည်းထားတဲ့အတိုင်းအခု UPDJC မှာလည်းအစိုးရကတခုကျွန်တော်တို့တိုင်းရင်းသားလေးနဲ့တကယ်တွန်းလှန်ရေးဖွဲ့စည်းကတော့ဆုနောက်ပြီးတော့နိုင်ငံရေးပါတီကတော့ဆုဆိုတဲ့၃ပွင့်ဆိုင်ပုံဆိုင်မျိုးနဲ့ကျွန်တော်တို့ဥက္ကဋ္ဌအဖွဲ့နဲ့တွင်းဖို့ဖွဲ့ UPDJC ဖွဲ့ရှိတဲ့ပုံဆိုင်မျိုးဟာကောင်းပါတယ်ဆိုတာကျွန်တော်တို့ပြောတယ်။ဒါပေမဲ့ပြည်ထောင်စုငင်းချင်းရင်းလာခါမှာတော့အဲ့ဒီ၃ပွင့်ဆိုင်တိုင်းဖြစ်ချင်မှဖြစ်မယ
်။
ပါဝင်တင်ပါဝင်ထိုက်တဲ့လူတွေပါမယ်။တိုင်းရင်းသားတွေပါမယ်။အစုဖွဲ့တွေပါမှာဖြစ်ပါတယ
်။ဟုတ်ကဲ့။
ဒါရည်တည်မဟုတ်ပါဘူး
။ဟုတ်ကဲ့ဒေါက်တာဆလင်းလေးမျိုးဆောက်ကောင်းကျေးဇူးများတင်ပါတယ်။ခန်းတီမျိုးကဦးကျော်မင်းရဲ့မိုင်းချန်ရဲ့ဆွေးနွေးပွဲပေါ်သဘောထားဦးကျော်မင်းဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။လဲလိုက်ရစီကွာတီတူတယောက်နေနေပေါ့နော်အင်းကြီးကမှလူကျင်လာတယ်ပေါ့နော်အဲ့မှာဟိုစီတီဝေးဟိုကြောင်းရည်ထဲမှာပေါ့နော်ဘာကြီးကလာလဲဆိုရင်အမျိုးသားတီတော်သူများတီဆောင်ရေးဆိုကြတာအင်းကြီးတို့အနောက်ရှင်ညာဖြစ်နေမလားမသိခင်ဗျာချိုးလူကျင်တာကဟိုအင်းကြီးရဲ့ပထမဖရဲမတော်ချီရဲ့ဒုတိယပေါ့နော
်တိုင်း
တော်ကာကွယ်တို့တာဝန်ထမ်းဆောင်မှုကတတိယပေါ့နော်အဲ့ရရကအဓိကသွားပြီးတော့လောရမယ်ထင်ပါရဲ့ခုကသူပတော်ဘဝန်တိုင်းသားလက်နက်ကင်တရားတို့တို့နာပေါ့နော်နေဝါပေါ့လက်နက်ကင်ကြီးကနိုင်ငံကိုဝါပေါ့နော်သူ့ပိုင်းနဲ့ငါပိုင်းနဲ့ဆိုပြီးနေမီခွဲနေတဲ့ပုံစံမျိုးတွေနဲ့ဆွေးနွေးနေတာညီငယ်ကြီးတို့ဆွေးနွေးနေတာကဟိုကျိုးဒီလိုနေနေပြီးတော့ဝါပေါ့နော်ဟို Okay.
Ujo, main Jesus niaya timare. Bora, shimi timare. Selain dollar selain lemu sakon ulah jam apa. Jono dollar terserapi kau apa? Cinti misi jawab aku. Jono rumah selain buiko. Kek selain, main jaya sunu buat selain kurang belum ni madre.
Okay, macam soalnya buka, kau ni soalnya buka, balu lesiran. Nanti pilu ni la kamera kima. Tapi dalam ni kau ini, alam, atau bawa tu ni le, cedih. Si ni ni macam mana kau ni? Eri gua cek kamera mana, tamroho ni di soal, gua cipu mana soalnya macam usah cerita tu. Macam mana kau ni? Lala halus cina min min le.
Okay.
Erat teteh malu ber, soalnya tu baru thalai di usah kah, di ni ada cek ni ada tu.
โปรแกรมเนี่ยซวยหน่วยป่วยเนี่ยก้องเนี่ยเอานี่ล่ะคันแล้วจนเอาไอ้เลยเวสมาต้องตัดยาเสร็จโอเคสไลด์ป่วยกูเจซุหมายติดมาเลยดอด้วยบุดีนิเสร็จได้ยาซุเป็นลงนี่ล่ะกันเปลี่ยนเสียก็ไม่ได้อินเนี่ยดิอเปี้ยละมาโทรมาถ่ายอภัยกูนี่ล่ะกันมาป่าบุกิซะบลาวดิตุ๊ดแต่หมู่ยาบาบิล่ะดอด้วยหมู่ถ้าก็อเปี้ยไม่ยาไปได้อภัยนี่ล่ะกันน่ะตาวินลาบัวกูตรุอภัยกันมาแล้วจูซานี่บาเลย
โอเคครับสนิทใจจริงๆอยู่นี่ไปแต่อารมณ์ว่าปีนี้ด้วยนี่ใช่ด้วยจูซานี่ไปแล้วโอเคครับดูเรื่องผู้เจสุมีอะไรเดี๋ยวมาเลยนี่จะยิ่งสุรากะอารมณ์ก็ลูลาเร่จันทร์รู้อารมณ์ก็เลยมีอะไรนี่ไปเลยอย่าบุนิลันนี่มีอะไรเนี่ยเช่นยูบิโร่จูซาจับุลูบาร์เร่ลูบิโอเนเบ่ ทีนี้ซีซั่นก็ดีกว่าชูบาร์เร่อารมณ์ก็ทุบไปเจสุติมาเลยครับเนี่ยดีจังอยากกูจันทร์รู้นอกทะเลสุนุยจ้าวมาบ้า
ကိုကြောကြောသိင်းဆွေးနွေးတင်ဆက်တဲ့တရားရည်လိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဗီဒီယိုကနေမြန်မာဘာသာအစီအစဉ်တွေကိုညဆယ်နာရီဆက်လက်ကြည့်ညပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ဗီဒီယိုမြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်ဆက်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ဝက်ဘ်ဆိုက်ဖြစ်တဲ့
ဝိုင်းရန်ခန္ဓာခဲ့ရတဲ့ဆီးရီးယားနိုင်ငံအလက်ပိုမြို့ကဒါဇင်နဲ့ချီတဲ့မိသားစုတွေဟာလူမှုကွယ်ဆေးရေးလုပ်ငန်းတွေအတွက်အစိုးရတပ်ကလမ်းတွေဖွင့်ပေးလိုက်ချိန်မှာပဲမြို့ထဲကနေထွက်ပြေးလာကြပါတယ်။အလက်ပိုမြို့ကိုဆီးရီးယားအစိုးရတပ်တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ဒီသတင်းပတ်တွေနဲ့ချီပိတ်ဆို့ထားခဲ့တာပါ။လူမှုကူညီရေးပေးနိုင်ဖို့အတွက်လမ်းတွေကိုဖွင့်ပ ီးတော့လေကြောင်းထိုးစစ်ဆင်နေပါတယ်။အလက်ပေါ်မြို့နီးမတ်ဘစ်မြို့ကိုညွန့်ပေါင်းတပ်တွေကလေကြောင်းထိုးစစ်ဆက်တကြိမ်လုပ်ခဲ့ပြီးတော့အကြမ်းဖက်သမားတွေရဲ့နီးဗျူဟာစခန်းတွေတိုက်ခိုက်နေတဲ့နေရာတွေကိုဦးတည်တိုက်ခိုက်ပြီးတော့ထိုးစစ်ဆင်နေတယ်လို့အမေရိကန်တပ်ကဆိုပါတယ်။American Democratic Party သမ္မတလောင်း Hillary Clinton ရဲ့ Computer Network ကိုချိုးဖောက်ဝင်ရောက်ပြီးတော့အချက်အလက်တွေခိုးယူသွားသူတွေကိုပြည်အောင်စုအစိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆင်နေပါတယ်။ Democratic Party Cyber တိုက်ခိုက်မှုတွေထဲမှာတော့ဒီတစ်ကြိမ်ဟာပိုးပြီးတော့ကြီးမားကျယ်ပြန့်တဲ့တိုက်ခိုက်ခံရတာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆင်မှုမှာဘုအစိုးရစုံစမ်းစစ်ရေးဌာန FBI နဲ့တရားရေးဌာနတို့လည်းပါဝင်ကြောင်းတရားဥပဒေစိုးမိုးရေး American သတင်းဌာနတွေကိုပြောပါတယ်။
သတင်းကြေညာကိုနားလောင်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညာစီစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရရှာစမစ်ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနိုမီတာ24 25 30 50နဲ့လိုင်းလက်190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.